Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ဒီဇင်ဘာ17ရက်ဗုဒ္ဓနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပါပြီရှင်ကျွန်မဆုမြတ်မမဒီနေ့ညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတော်တပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်ဆူချီကဒီကနေ့ပဲပြောလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ရေးရွေးမဲခွဲဆုံးဖြတ်နိုင်မှုဟောလွတ်တော်မှာအများစုနဲ့ထိချုပ်ထားတဲ့ဒီမိုကရက်တီဒီကနေ့ဆက်လက်ဆွေးနွေးသွားကြမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ
ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားစွဲခံထားရတဲ့အမှုအတွေ့မြန်မာနိုင်ငံဘက်ကဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးဒီကနေ့ခြေပလျှောက်ထားတင်ပြခဲ့ပါတယ
် Such conduct if proven could be relevant under international humanitarian law or human rights conventions but not under the 1948 genocide convention for reasons on which
ကမ္ဘီယာဘက်ကဆွဆွဲသလိုရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ခဲတာမဟုတ်ဘူးဆိုတာကိုမြန်မာနိုင်ငံဘက်ကဘလို့အချက်လက်တွေနဲ့တုံ့ပြန်ခြေပလျှောက်ထားတယ်ဆိုတာကိုအခုထုတ်လွှင့်ချက်မှာတင်ပြသွားပါမယ်။တရားရုံးမှာလျှောက်ထားတင်ပြချက်တွေပေါ်မြန်မာစစ်တပ်ကရောဘလို့တုံ့ပြန်ပါတယ်ဒါကိုလည်းသိရမှာပါ။တဟိတ်မြို့မှာတွားရောက်တရင်ယူနေတဲ့ VOA Editor ဦးကျော်စံသားရဲ့တင်ပြချက်သုံးသပ်ချက်တွေကိုလည်းနားဆင်ရပါမယ်။တခါလူလူနဲ့ကျမ်းမာရေးတပတ်တွင်းအားကစားသတင်းတွေကိုလည်းတင်ဆက်ပေးသွားဖို့စီစဉ်ထားပါတယ်။အခုတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကအကြေညာပေးပါမယ်ရှင
်။ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်
။ Such conduct if proven could be relevant under international humanitarian law or human rights conventions.but not under the 1948 genocide convention
for reasons မြန်မာလူမျိုးတပ်ဖွဲ့ဝင်အနေနဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့ရဆိုတာထင်ရှားရင်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်အရအရေးယူလို့မရတဲ့အကြောင်းဒေါ်ဆန်းစုကြည်ပြောဆိုထားတာပါမြန်မာစစ်တပ်အနေနဲ့ဆေးရုံမြောက်တဲ့လောရွက်တွေကျူးလွန်ခဲ့ရင်လည်းလက်ရှိမြန်မာနိုင်ငံရဲ့ဥပဒေနဲ့အညီအရေးယူမှာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။2019ခုနှစ်မှာ AIS ရုံးချအစိုးရအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရိုဟင်ဂျာမွတ်စလင်အများအပြားသေဆုံးပြီးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချီထွက်ပြေးခဲ့ကြရတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းနေတာပါ။ခုနောက်ဆုံးမှာလည်း ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်မှုကြိုးပမ်းမှုတွေနဲ့လည်းမြန်မာနိုင်ငံရင်ဆိုင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဆွေကတော့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့ရပြီးဖော်ထုတ်ဖို့ကြိုးစားနေတာတွေရှိနေပြီးအရေးယူတာတွေရှိတဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာကျွလွန်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမမြောက်ကြောင်းဒေါ်အောင်ဆန်းစုကြည်က ICJ မှာဒီကနေ့ညင်းပယ်ခဲ့တဲ့အပေါ်နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Amnesty International ကပြစ်တင်ပြောဆိုလိုက်ပါတယ်။အခုလိုညင်းဆိုတာဟာအငြင်းကြီးမားလာတဲ့လောရဖြစ်ကြောင်းလည်းဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တခါတည်းဆွဆွဲချက်တွေကိုကာကွယ်ဖို့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည် ICJ တရားရုံးမှာကြိုးပမ်းဆောင်ရွက်နေတဲ့အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းအာဆီယံဒေသတွင်လူခွင့်ရေးဆိုင်ရာလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ဒီအချိန်မှာပဲနယ်သာလန်နိုင်ငံသားဟိတ်မျိုးက ICJ နိုင်ငံတကာတရားရုံးရှိမှာတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ကိုထောက်ခံတဲ့ဆန္ဒပြသူတွေရောကန့်ကွက်သူတွေပါလာပြီးတော့စုဝေးဆန္ဒပြပါတယ်။ ICJ တရားရုံးရှိမှာဒေါ်အောင်ဆန်းစုကြည်ကိုဝန်ရတဲ့အနေနဲ့ဆိုပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံတကာကမြန်မာအတိုင်းအဝန်ကလည်းလက်ရောက်ရှိလာတာပါ။ဒီထဲမှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေလူမှုကွန်ရက်အသုံးပြုသူတွေကြားထင်ရှားတဲ့လူငယ်တချို့လည်းပါဝင်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကို ICJ နိုင်ငံတကာတရားရုံးအထိလာပြီးတော့အားပေးထောက်ခံသူတွေရှိတယ်လို့ပဲပြည်ရင်းမှာလည်းထောက်ခံဆန္ဒပြပွဲတွေကျင်းပနေတာပါ။ရန်ကုန်မြို့အပါအဝင်မန္တလေးစကိုင်းပဲခူး AR ဆရိုက်ဒေသတွေမှာကျင်းပနေတဲ့ထောက်ခံဆန္ဒပြပွဲတွေမှာတော့ဘာသာပေါင်းစုံပါဝင်ပြီးတော့ဗုဒ္ဓဘာသာဝင်တွေနဲ့အတူအစ္စလာမ်ဟိန္ဒူနဲ့ခရစ်ယာန်ဘာသာဝင်တို့လည်းပူးပေါင်းပါဝင်လာကြပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူရေးမဲခွဲဆုံးဖြတ်နိုင်မှုအောက်လွှတ်တော်မှလူများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်တီဒီနေ့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲသမ္မတထရန့်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိဘဲအတိုက်ခံဒီမိုကရက်တီဘက်ကတစ်ပတ်သက်တရားစွဲဖို့ကြိုးပမ်းတဲ့လုပ်ရည်အဖြစ်နဲ့လည်းတုံ့ပြန်ထားတာပါ။ဒီမိုကရက်တီကသူ့ပေါ်အရေးယူဖို့ကြိုးပမ်းနေတဲ့ဒီချိန်ထဲမှာပဲ အမေရိကန်မက္ကဆီကိုနဲ့ကနေဒါသုံးနိုင်ငံကွန်ဆွေသဘောတူညီချက်အတွက်ကိုထောက်ခံမှုပေးခဲ့တဲ့ပေါ်အောက်လွတ်တော်လူများစုခေါင်းဆောင်နန်စီပလိုစီကိုလည်းတမနာထရန့်ကပက်ဆယ်ဗီးနီးယားပြည်နယ်မှာမနေ့တုန်းကစီယွန်ခီးစဉ်တွင်ဝေဖန်တိုက်ခိုက်ခဲ့ပါတယ်။တရားစွဲဆိုရေးယူဖို့ကြိုးပမ်းမှုတွေကြောင့်ဒီမိုကရက်တစ်သိခါကျနေချိန်မှာအချက်ပြေအနေနဲ့ပိုပြီးအရေးကြီးတဲ့ကွန်ဆွေသဘောတူညီချက်ကိုထောက်ခံခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ရည်ရွယ်ဖို့ကြိုးပမ်းမှုတွေကြောင့်သူ့ပေါ်ထောက်ခံမှုတွေတော့ပိုတိုးလာတယ်လို့လည်းစီယွန်ခီးစဉ်တွင်တမနာထရန့်ကပြောသွားပါတယ်။တမနာပေါ်တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့အောက်လွှတ်တော်ရေးရကော်မတီဥက္ကဋ္ဌတွေမနေ့တုန်းကတရားဝင်ကြေညာခဲ့ပြီးနောက်မှာပဲတမနာထရန့်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာပါ။တမနာပေါ်တရားစွဲမဲ့ဆွဲချက်တွေမှာထက်သွင်းမဲ့အသေးစိတ်ချက်လက်တွေနဲ့ပတ်သက်လို့အောက်လွှတ်တော်တရားရေးကော်မတီမှာဒီကနေ့နဲ့မနေ့ပံဆွေးနွေးဖို့စီစဉ်ထားတဲ့ကြောင်းလဲကော်မတီဥက္ကဋ္ဌဂျေရိုနက်လာကကြေညာထားပါတယ်။ဆွေးချက်တွေကိုတော့အောက်လွှတ်တော်တစ်ခုလုံးကမဲခွဲမဆုံးဖြတ်ခင်တရားရေးကော်မတီမှာအရင်မဲခွဲဆုံးဖြတ်ရမှာပါ။သမ္မတပေါ်တရားစွဲဖို့ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုကောင်းပြုနိုင်ပေမဲ့သမ္မတထရန့်ရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့အရေးနိုင်နိုင်တယ်လို့လည်းအဓိကပါတီရင်းတစ်ခုစလုံးကလွှတ်တော်အမတ်တွေကခန့်မှန်းထားကြပါတယ်။
American Outlook တော်တရားရေးကော်မတီရဲ့ရှင်းမောင်းမှာ American တရားရေးဌာနရဲ့စုံစမ်းရေးမှူးချုပ် Michael Horowitz ဒီကနေ့လာရောက်ထွက်ဆိုမှာပါ2016 American သမ္မတရွေးကောက်ပွဲမှာရုရှားကိုကြားဝင်ဆောင်ရွက်ခဲ့တဲ့ကိစ္စကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းစစ်ဆေးခဲ့တဲ့ကိစ္စမှာနိုင်ငံရေးအရာပဲလိုက်မှုရှိတဲ့အထောက်အထားတွေမတွေ့ရဘူးဆိုပြီးတော့သူထုတ်ပြန်ခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်လို့လာရောက်ထွက်ဆိုမှာပါသမ္မတဒေါ်နယ်ထရမ့်ကတော့ FBI ရဲ့စုံစမ်းစစ်ဆေးမှုတွေဟာသူ့ပေါ်နိုင်ငံရေးအရာတမင်အခွင့်အရေးလှုပ်ကြံဖန်တီးမှုဖြစ်တယ်ဆိုပြီးဆက်တိုက်ပြောဆိုလာတာပါစုံစမ်းရေးမှူး Horowitz တနင်္လာနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာပါတွေ့ရှိချက်တွေဟာသမ္မတ Trump ရဲ့ပြောဆိုချက်နဲ့တော့တော့ကိုကွဲလွဲနေပါတယ်။ဒါပေမဲ့လည်းသမ္မတ Trump ကတော့သူ့အစိုးရကိုဖယ်ရှားပစ်ဖို့ကြိုးပမ်းချက်တွေဟာတူထင်ထားတာထက်တောင်ပိုဆိုးတယ်ဆိုတာဒီအစီရင်ခံစာကအတည်ပြုလိုက်တာဖြစ်တယ်ဆိုပြီးတော့ထပ်လောင်းပြောဆိုပါတယ်။ FBI ရဲ့စုံစမ်းစစ်ဆေးမှုဟာတင့်လျော်တဲ့အခြေခံအကြောင်းနဲ့လုတ်ပိုင်ခွင့်နဲ့ပြုလုပ်ခဲ့တာကိုတွေ့ရှိခဲ့တယ်လို့ပဲ FBI ဘက်ကအမှားအယွင်းနဲ့ကျူးလွန်ခဲ့တာကိုလည်းစုံစမ်းရေးမှူးချုပ်ကတွေ့ရှိခဲ့ပါတယ်လို့ FBI ရဲ့လက်ရှိညွှန်ကြားရေးမှူးခရစ်စတိုဖာဝေးက ABC ရုပ်သံကိုတင်လာတွေကဖြေကြားခဲ့တာကိုလည်းသမ္မတထရမ့်ကဝေဖန်ပြစ်တင်ပါတယ်။ဘယ်အစီရင်ခံစာကိုအခြေခံပြီးတော့မစ္စတာဝေးပြောနေတယ်လဲဆိုတာသူမသိသလိုပဲသူ့ကိုပေးထားတဲ့အစီရင်ခံစာမဟုတ်တာတော့သိချတယ်လို့လည်းသမ္မတထရမ့်က Twitter လူမှုကွန်ရက်ကနေအင်္ဂါနေ့ကရေးသားဝေဖန်ခဲ့တာပါ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီ American တန်မြန်မာအစီအစဉ်ရဲ့ပုံထူးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဟောင်ကောင်ရတက်ဖွဲ့ပေါ်စောင့်ကြည့်ခဲခတ်ဖွဲ့ရဲ့တရားရည်တည်မှုပေါ်စိုးရိမ်မှုကြောင့်ပူပေါင်းကူညီနေကြတဲ့နိုင်ငံတကာကျွမ်းကျင်သူအဖွဲ့ဒီကနေ့ပဲနှုတ်ထွက်လိုက်ပါတယ်ရတက်ဖွဲ့တရားလွတ်လပ်တဲ့တန်ကြာရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာလုံနိုင်စွမ်းတရားလွတ်လပ်မှုတွေမှာအကြီးအကျယ်အားနည်းချက်တွေရှိနေတာကြောင့်နှုတ်ထွက်လိုက်ရတာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါရသမှုကျွလုံးနဲ့လို့မတင်ငါသူတွေကိုတရုတ်ပြည်မှာကြီးကိုလွှတ်ပြောင်းနိုင်တဲ့ဥပဒေချမ်းကိုကန့်ကွက်ရာကဇွန်လကဆက်လို့ဟောင်ကောင်မှာဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့ပြီးနောက်ရဲတပ်ဖွဲ့ရဲ့လွှတ်ရက်တွေပေါ်စုံစမ်းစစ်ဆေးတဲ့ကောင်စီဖွဲ့မှအကြံပေးဖို့အတွက်ဗြိတိန်၊ကနေဒါ၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကကြွန့်ကျင်သူတွေကိုဟောင်ကောင်ကဖိတ်ခေါ်ထားတာဖြစ်ပါတယ်နောက်ပိုင်းမှာတော့ဟောင်ကောင်မှာဒီမိုကရေစီအပြည့်အဝရာယီအထိတောင်းဆိုရာကဆန္ဒပြပွဲတွေကြမ်းတမ်းလာပြီးဒေါသတွေကြီးဆန္ဒပြခဲ့သူတွေကိုလုံလုံရဲတွေကရောဘတ်ဂျီဆန်တွေမီသပ်ပိုက်တွေမျက်ရည်ပုံးတွေတုံးပြီးနှိမ်နင်းခဲ့တာပါရဲတပ်ဖွဲ့ကအင်အားအလွန်အကျွံတုံးခဲ့တာတွေရှင့်ရှိဆိုတာကိုစုံစမ်းဖော်ထုတ်ဖို့လဲဆန္ဒပြသူတွေနောက်ပိုင်းမှာတောင်းဆိုခဲ့ကြပေမဲ့အုတ်ချုပ်ရည်မှုကယ်ရီလမ်ကတော့လက်မခံခဲ့ပါဘူးဒီမိုကရေစီလိုလားသူလွတ်တော်အမတ်တန်ရာချန်းကတော့ရဲတပ်ဖွဲ့ရဲ့လွတ်ရက်တွေနဲ့ပတ်သက်လို့တီချက်လွတ်လပ်တဲ့တိုင်ကြားရေးကောင်စီကထုတ်ပြန်မဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာနဲ့ပတ်သက်လို့အယုံကြည်မရှိကြောင်းကျွမ်းကျင်သူအဖွဲ့ကနှုတ်ထွက်ပြီးတက်တည်ပြလိုက်တာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကအကြီးဆုံးအမေရိကန်စစ်အစီအခြေစိုက်စခန်းဒီကနေ့မနေ့အစောပိုင်းမှာအသေးခံဘုံခွဲတိုက်ခိုက်မှုမှာလူသေဦးထပ်မနေ့သေဆုံးပြီးတော့80ကျော်ဒဏ်ရာရသွားပါတယ်။အများစုကအရသာတွေဖြစ်ပါတယ်။ပါဝန်ပြည်နယ်ဘက်ဂရမ်အဲဖီလ်အမေရိကန်စစ်အခြေစိုက်စခန်းနဲ့တဆက်တည်းလို့ဖြစ်နေတဲ့မတုံးမဲထားတဲ့စီယုံဝင်အဝင်ကေကိုပောက်ကွဲရေးပစ္စည်းအပြည့်တင်ထားတဲ့ကားတစ်စင်းကိုဖောက်ခွဲပြီးတော့အသေးခံဘုံခွဲတိုက်ခိုက်ခဲ့တာလို့အာဖဂန်စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လက်ချက်အဖြစ်တာလီဘန်တို့ကပြောပါတယ်။ background စခန်းအပြင်ဘက်နေရန်ကိုသူတို့ရဲ့အသေးခံမုံငွေဓမ္မကဖောက်ခွဲဖျက်ဆီးပစ်ခဲ့တယ်လို့လည်းတာလီဘန်တို့ကထုတ်ပြန်ပါတယ်။ပွင့်သွားတဲ့ဂိတ်ကနေလက်နဲ့အပြင်နဲ့တာလီဘန်လေးယောက်စစ်စခန်းနဲ့ဝင်မိတိုက်ခဲ့တာလို့လည်းကြေညာချက်မှာပြောထားပါတယ်။တာလီဘန်တို့ကအခုလိုတိုက်ခိုက်မှုမျိုးကိုမကြာခဏအသေးစိတ်ဖော်ပြလေ့ရှိပါတယ်။ဆေးရုံတိုက်ခိုက်ခံရတဲ့ကိစ္စကိုနေတိုးဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့နဲ့လက်တွဲဆောင်နေတဲ့ Resolute Support တပ်ခွဲတပ်ပြောခွင့်ရသူကအတည်ပြုပါတယ်။ကာဘုံခွဲမှုပြင်းထန်လွန်းလာကြောင်းအနီးအနားကအိမ်တွေထိခိုက်ပျက်စီးခဲ့ရပြီးတော့အမျိုးသမီးတအူးဒေဆုံးပြီးကလေးငယ်တွေအပါအဝင်အရက်သားတချို့လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကိုရီးယားအစိုးရကဆက်လုပ်ပေးထားတဲ့အဲ့ဒီဆေးရုံကိုတော့လုံခြုံရေးကြောင့်မတုံ့ပြန်ထားတာလေးနဲ့ကြော်နေပြီလို့လည်းပါရှွန်စကိုင်းရဲ့တမ်မူကြီးကပြောပါတယ်
။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝန်းမှာသတင်းသမားတွေကိုဖမ်းဆီးမှုတွေစံချိန်တင်လောက်အောင်များပြားနေစေဖြစ်တဲ့အကြောင်းနယူးယောက်ခြေဆက်သတင်းသမားများအကောက်ဝယ်ပေးရေးကော်မတီ CPG ကပြောလိုက်ပါတယ်။တရုတ်တူရကီဆော်ရီအာရေဗျာနဲ့အီဂျစ်နိုင်ငံတွေကတော့သတင်းသမားတွေဖမ်းဆီးထိန်းသိမ်းမှုအများဆုံးဖြစ်ကြောင်းလည်းနှစ်ပတ်လည်အစီရင်ခံစာမှာဖော်ပြခဲ့တာပါကမ္ဘာတဝန်းသတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းမှုတွေဟာလင်းနေဆက်တိုက်မြန်မာနေပြီးတရုတ်သမ္မတရှီချင်းဖြင့်တူရကီသမ္မတရီချစ်တိုင်ယက်အာရိုဝမ်ဆော်ရီဖြင့်မိုဟာမက်ဘန်ဆယ်မန်နဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီတို့လိုအာဏာရှင်တွေကလည်းဝေဖန်ထောက်ပြတဲ့သတင်းမီဒီယာတွေကိုလက်ခံလိုတဲ့အရေးလက္ခဏာမတွေ့ရတဲ့ကြောင်းလည်း CPG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်2018ခုနှစ်ထဲသတင်းသမား245ယောက်ကိုဖမ်းဆီးထားရကပြီးခဲ့တဲ့2019ခုနှစ်မှာ245ယောက်ထိရောသွားပြီးမဲ့သတင်းတူတွေဖော်ပြတယ်လို့ဆိုရဆွဆွချက်နဲ့တရားစွဲခံရတဲ့သတင်းသမားအရေအတွက်တိုးလာကြောင်းလည်းထောက်ပြထားတာပါ CPG ရဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံက Channel Mandalay သတင်းဌာနကကိုနန္ဒကိုဖမ်းဆီးမှုကိုလည်းထည့်သွင်းထားပါတယ်
နယူးဇီလန်နိုင်ငံ White Island ကျွန်းကမီးတောင်ပေါက်ကွဲပြီးနေ့ရက်အကြာမှာနှောက်ဆက်တွဲငလင်ငယ်တွေဆက်လုံနိုင်သေးတဲ့အတွက်တည်ဆုံသွားတဲ့လူရှိအောင်ရဲ့အလောင်းတွေတော့တည်ဖို့နှောင့်နှေးနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်မီးတောင်ပေါက်ကွဲမှုကြောင့်တနင်္လာနေ့ကကဘာလက်ခီးသွား6ဦးသေဆုံးပြီးတော့9ဦးပျောက်ဆုံးနေပြီးဒါဇင်နဲ့ချီတို့လည်းမီးတောင်ပြားရေးချိုရီတွေကြောင့်ထိခိုက်ဒဏ်ရာရခဲ့တာပါဒီဖြစ်ကြောင့်သေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့ရှာဖွေကယ်ဆယ်လို့ရတဲ့အခါမှာလည်းလူအသက်တွေဆုံးရှုံးနိုင်ခြေရှိပါသေးတယ်လို့တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအေဂျင်စီအကြီးအကဲဆာရာဘလက်ကပြောပါတယ်ကျွန်းမော်ကလက်ရှိအခြေအနေတွေကကယ်ဆယ်ရလို့တိတ်ကိုအန္တရာယ်များနေပါသေးတယ်လို့လည်းသူကပြောပါတယ်လာမယ့်24နှစ်အတွင်းမီးတောင်ပေါက်ကွဲနိုင်ခြေ40ရာခိုင်နှုန်းကနေ60ရာခိုင်နှုန်းထိရှိသေးတယ်လို့လည်းမီးတောင်ပညာရှင်တွေကပြောပါတယ်တရားရထားသူတွေထက်ကမီးလောင်တရားပြင်းထန်လို့နဲ့လူတွေကိုအရေးပြအစားထိုးကုသပေးဖို့လိုအပ်နေတဲ့ဆေးဘက်အကူအညီတွေကိုလည်းအမေရိကန်ပြည်ထောင်စုကပေးပို့ထားပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကြေကြာပေးခဲ့တာပါရှင်VOA မြန်မာပိုင်းကနေအခုလိုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမြန်မာပိုင်းရဲ့အင်တာနက်ဆာမျက်နှာ bamis.voanews.com နဲ့ VOA Bamis News Facebook ဆာမျက်နှာတို့မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။သောတာရှင်များရှင်နိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုမြန်မာနိုင်ငံချိုးဖောက်ရာရောက်တဲ့ဆိုပြီး ICJ နိုင်ငံတကာတရားရုံးမှာတရားစွဲခံထားရတဲ့အမှုအတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒီကနေ့ခြေပလျှောက်ထားခဲ့ပါတယ်။တရားစွဲခံရတဲ့မြန်မာနိုင်ငံဘက်ကဆွဆွဲခံရတယ်လို့မျိုးလူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ဘူးဆိုတာကိုဥပဒေပညာရှင်တွေကအဓိကတုံ့ပြန်ခြေပလျှောက်ထားခဲ့ကြပါတယ်။ဒီကနေ့လျှောက်ထားတင်ပြချက်တွေကို VOA မြန်မာပိုင်း Editor ဦးကျော်စံသားကိုတိုင် ICJ တရားရုံးထဲမှာသတင်းယူခဲ့ပါတယ်။အဲ့တော့ဦးကျော်စံသားကိုအခုတိုက်ရိုက်ဆက်သွယ်မေးမြန်းမှာပါ။ဦးကျော်စံသားကြားပါလားရှင်။ line ပေါ်မှာရှိနေပါပြီလား။
ကြောက်ပါရဲအဆုမြတ်မောင်ကြောက်ပါရဲ
ဟုတ်ကဲ့ပါရှင်အဲ့တော့အရင်ဆုံးမေးချင်တာကဒီကနေ့ဒီ ICJ တရားရုံးထဲမှာဥကျော်စံတာကိုရိုင်းရှိနေတယ်ဆိုတော့ဒီကနေ့တရားရုံးအခင်းကျင်းကိုအရင်ဆုံးပြောပြပေးပါရှင
်ဟုတ်ကဲ့တရားရုံးအခင်းကျင်းကတော့ဒီကနေ့တရားစီရင်ရေးမိတ်ဆက်တီဗီရဲ့နောက်မှာတရားရုံးကိုစတင်ပြီးရဲ့နောက်မှာမြန်မာနိုင်ငံအဖွဲ့ခေါင်းဆောင်နိုင်ငံသားဝန်ကြီးအဖြစ်နဲ့ဒေါက်ဆန်းစုကြည်ကစတင်ရှင်းလင်းခွင့်ရပါတယ်ဒေါက်ဆန်းစုကြည်ရှင်းလင်းတာကတော့ဥပဒေကြောင့်တဲ့သမိုင်းရောင်နဲ့စပြီးတော့အချက်လက်ချင်းရာကိုနည်းနည်းပြောသွားတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်အဓိကပြောသွားတဲ့အချက်မှာကတော့ဒီမြန်မာနိုင်ငံမှာဒီကနားအင်္ဂလိပ်ရှိကြတဲ့ကရခိုင်ပြည်နယ်ဘက်မှာမွတ်စလင်ဘုရားဝါဒပဋိပက္ခဖြစ်ခဲ့ရတယ်။အင်္ဂလိပ်တွေကဂျပန်ကိုခုခံဖို့အတွက်မွတ်စလင်တွေကိုလက်နက်အဲ့မှာရခိုင်ကတည်းကဟောအင်္ဂလိပ်ကိုတော်လှန်ဖို့အတွက်ပူးပေါင်းလာတယ်။အဲ့မှာလူမျိုးရေးစပ်ပြီးပဋိပက္ခဖြစ်ရဆိုသူစပြီးတော့ပြောခဲ့ပါတယ်။နောက်ပိုင်းမှာတော့အဲဒီအခုဒီဥပဒေဟာ genocide convention ဟာ Yugoslavia Kosovo ပြည်ချာမှာလူရေးစံနှုန်းချီမောင်းထုတ်ခံရတဲ့ကိစ္စ Croatia Serbia ပြည်နာမှာလည်းလူပေါင်းများများသောမောင်းထုတ်ခံရတဲ့ကိစ္စမှာလည်း genocide မမြတ်ခဲ့ဘူးဆိုတာကိုအကိုကနေနည်းနည်းဆင်းရဲသွားပါတယ်။နောက်ကမြန်မာနိုင်ငံတရားစီရင်ရေးမှာလည်း2008ဖွဲ့စည်းပုံအရ the military tribunal စစ်သက်ဆိုင်ရာတရားရုံးဆိုတာရှိနေတဲ့ကြောင့်စစ်သက်ကကျူးလွန်တဲ့အမှုတွေကိုအဲ့ဒီတရားရုံးကစီရင်ရေးကြည့်ရဲဒါကြောင့်အင်းဒီရောမှာလူဆရာကိုစစ်သက်တဲ့စစ်သားနဲ့ပတ်သက်ပြီးတော့အဲ့စစ်သက်ဆိုင်ရာတရားရုံးကသူတို့ကိုပြမှုထင်ရှားစီရင်ပြီးဖောင်ချရဲဆိုပေမဲ့လည်းလာပိုင်းအတွင်းမှာကျန်နေပြီးတော့ဘာကျန်သေးရပေါ်ပြီးတော့စဉ်လုံးခင်းပြီးရှုပ်ပြလိုက်တဲ့အဲ့တော့မှာကြည့်ပြီးအများအပြားတော့မတင်နှက်ဖြစ်ခဲ့ကြရတဲ့သူတွေလည်းတော့ဆန့်စီကပြောတော့ပါလိမ့်မယ်။နောက်ဘူဘီကနောက်ရေးကြည့်ရတဲ့ခုကကျွန်တော်ပြောရင်တော့ဆန့်စီပြောရဲမှာဟိတ်ဤဆိုတာဟာဒီတစ်ဖက်နဲ့တစ်ဖက်အမုန်းစကားပြောတဲ့အချိန်နှစ်ဖက်ရှိတဲ့အချိန်မှာတစ်ဖက်ဖက်ကိုအပြစ်လို့ပြောရင်လည်းဒီကိစ္စဟာဒါအပြစ်ချက်ကိုပုံမပြင်းထန်လာခြင်းနဲ့ဆွဲတော်လဲကြောက်ပါသေးရပါတယ်မရှိမှာမို့လေ
ဟုတ်ကဲ့ပါရှင်နောက်ဒီဒေါဆန်းစုကြည်ဒီတင်ပြသွားတဲ့အချက်ထဲမှာနောက်စိတ်ဝင်စားကြလို့ထင်တယ်ပေါ့နော်ဒီဘာလဲဆိုတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဒီစစ်တပ်ရဲ့ဆောင်ရွက်ချက်တွေကအင်အားအလွန်အကျွံသုံးခဲ့တာဖြစ်နိုင်တယ်အဲ့တော့ဒီလုံရက်ကနိုင်ငံတကာလူ့ခွင့်ရေးတွေကိုချိုးဖောက်ရာရောက်နိုင်တာဆိုတဲ့အချက်ကိုလည်းဒေါဆန်းစုကြည်လက်ခံတဲ့ပုံစံမျိုးပြောသွားပါသေးတယ်အဲ့ဒါကိုလည်းဥကြောဇန္နာဆက်ရှင်းပြပါရှင်ဟုတ်ကဲ့
တော်တော်ကျွန်တော်ပြောတာအချက်အဲ့အဲ့တစ်ထဲပါပဲခင်ဗျာနာအဲ့ဒီကအလွန်ကြုံတွန်းခဲ့တယ်အလွန်ကြုံတွန်းခဲ့တယ်မဟုတ်ဘူးလို့ရောဂါတွေကပြတ်ခါရရှိရဲအဲ့ဒီအကြောင်းဒီဟာကိုသူတို့စဉ်းပရေရရဲသူတို့စီရင်ရရှိရဲဆိုတော့သူတို့အနေနဲ့တောင်းဆန်းစစ်ကြီးတို့အနေနဲ့ဒါကိုကင်ကျယ်ဖို့အခက်အခဲရှိရဲဆိုတဲ့ဘောပြောပါတယ်ဒါစစ်တပ်ကအဲ့လိုကြည့်လို့မရရှိရဲဒါပေမဲ့သူတို့ကအမှားခံတယ်ဒါစီဗီလီယန်တွေရတတ်တဲ့ကဒီကိစ္စမှာကြည့်လို့နေရှိရဲဆိုရင်တော့ဒီကပြက်ပြက်သားသားအရက်ဖက်တရားနဲ့အေးအေးသွားမျိုးပြောပါရဲဒါပေမဲ့စစ်ဖက်ရဲ့လူရကစစ်တရားယူရှိနေတဲ့သူ့နည်းနည်းသိပြီးတော့တိုင်တွင်နိုင်ခြင်းမရှိဘူးအမကမပင်နိုင်ဘူးဆိုတဲ့ဘောမျိုးပြောတာတွေ့ရပါလိမ့်မယ်သူရဲ့ဥပဒေအရအကျက်တဲကိုပြောပါရဲသဘောရှိပါ
ဟုတ်ကဲ့ပါရှင်ဒီကနေ့ရှောက်ထားချက်မှာဒေါအောင်ဆန်းစုကြည်အပြင်ဒီမြန်မာနိုင်ငံဘက်ကနေပြီးတော့ဒီဥပဒေပညာရှင်၃ယောက်ကနေလည်းဥပဒေကြောင်းကနေပြီးတင်ပြရှောက်ထားချက်တွေပေးကြပါတယ်ဆိုတော့သူတို့ရဲ့တင်ပြရှောက်ထားချက်တွေကိုလည်းဆက်ပြီးတော့ရှင်းပြပါရှင
်ဟုတ်ကဲ့ပထမဆုံးတင်ပြတဲ့ပုဂ္ဂိုလ်ကတော့သဘာမအင်မတန်ဒီနိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့ပညာရှင်ပါမခတ်တူလည်းဖြစ်တဲ့စီနီယီတူလည်းဖြစ်တဲ့မစ္စတာဝီလျံဆာဘတ်ဖြစ်ပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့ဒီကျွမ်းကျွမ်းလွန်တဲ့နေရာမှာ intense courageအင်ကူတင်စီချက်ပါလေတိရအတိအကြီးရဲ့ဆွဲအကြောင်းကိုပြောပါရဲဒါဒါဇုံမှုရုံမှာလည်းပဲဒီမက်ဒီတိတ်မှာဒါဆိုလို့ရှိရဲမက်ဒီတိတ်ဒီမက်ဒီတိတ်အင်ကူတင်စီမှုရှင်ကလူတွေမှုဒီကမှုမလာဘူးဆိုတဲ့သဘောရှိရဲအဲ့ဒီသဘောကိုလည်းပဲသူကြည့်ရတာနိုင်ငံတကာဥပဒေမှာလည်းဒီအခြေခံကလာတာဖြစ်တယ်ဆိုတော့အခုကိစ္စမှာ intent လုံးဝမတွေ့ရဘူးဆိုတဲ့သဘောကိုဒီအချက်လက်အစည်းအဝေးနဲ့အထောက်အထားနဲ့ပြောပါတာဖြစ်ပါတယ်နောက်ပြီးတော့ဟိုဘက်ကဆွဲတဲ့လူတွေကလည်းဘယ်အချက်ဟာဖြစ်ရင်ဒီ genocide ဥပဒေပုံမှန်ဘလောက်နဲ့ညှိပြီးတော့ဘယ်လိုဖြစ်နေဆိုတာအတိအကျလည်းမဆွေးနိုင်ဘူးဆိုပြီးတော့ပြောပါတယ်သူကသူကဒီကကပြောတဲ့ဟာတော့ဒါပမဟာဝီလျံချေဗတ်စတိုဗာကဒါဖြစ်ပါတယ်။နောက်ဒုတိယဆောင်တဲ့အင်္ဂလိပ်ဘာရစ္စတာမစ္စတာစတက်ကအဲ့ဒီပုဂ္ဂိုလ်ကလည်းပဲ ICJ တရားရုံးမှာစီရင်နိုင်ခွင့်ရှိရလားဒီကိစ္စကို lack of jurisdiction ဟာ forbidden ချနေရလို့ပြောပါတယ်။ဒီတရားရုံးမှာဒီကိစ္စကိုစီရင်နိုင်ခွင့်မရှိဘူးဒီကိစ္စကိုသူဆောက်ထားခဲ့တဲ့လူကိုနှက်ကြလဲပဲသူက proxy ခေါ်တော့ကူစားဇမ်ဘီယာနဲ့မြန်မာနိုင်ငံနဲ့တိကျဘာမှပြဿနာမရှိဘူးနဲ့ဒါ OIC ကမြောက်ပေးလို့ဇမ်ဘီယာအခုတင်းထားပြီးလွတ်လိုက်ရတယ်ဆိုပြီးတော့ဘုံလို့ပြောပါတယ်အဲဒီဇမ်ဘီယာကလည်းပဲဒီကိစ္စကိုဆောက်ထားတယ်မရှိဘူး ICJ မှာလည်းပဲဒီလိုအစောတည်းကဒီကိစ္စကိုစီရင်နိုင်မှမရှိဘူး lack of jurisdiction ရှိနေဆိုပြီးတော့ဆောက်ထားပါတယ်သူလည်းပဲဥပဒေကြောင့်များအကြီးအကျယ်ဆောက်ထားကြတာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံအတွက်နောက်အမျိုးသမီးရှင်းနေတယောက်ပေါ့လေဒီဖီဘီအိုကိုကလည်းသူလျှောက်ထားပါတယ်အဲ့ဒီမှာတော့ဒီ ICJ တရားရုံးအနေနဲ့ဒီတရားရုံးကိုတိုင်ကြားထားတဲ့ဆွဆွဲချက်တွေကိုဒီအပြည့်အဝမကြားနာခင်ကာလအတွင်းမှာဒီလူမျိုးရုံးတပ်ဖြတ်မှုအခြေအနေပိုဆိုးမလာအောင်လို့ကာကွယ်တားဆီးနိုင်မဲ့ဒီအရေးပေါ်ဆောင်ရွက်ချက်တွေပေါ့လေအဲ့ဒါတွေလုပ်ဖို့မလိုဘူးဆိုတာကိုလည်းသူကတင်ပြသွားပါတယ်ရှင်အဲ့ဒါကိုလည်းဥကြောဇန္တာဆက်ပြီးတော့ပြောပြပါအောင
်ဟုတ်ကဲ့ဥပဒေသဘောနဲ့ပြောရရင်အဲ့ဟာလုပ်ရမယ်လို့ဆိုရင်သဘောကgenocide ရှိနေလို့ကလိုရတယ်ကျူတင်ကာကွယ်ခဲ့ရတယ်ဘာသာစွာမျိုးတော့ intense ရှိနေလို့ကျူတင်ကာကွယ်ရတယ်ဆိုပုံမျိုးဖြစ်သွားမှာစိုးလို့ဒီဘက်ရှိနေတာအဲ့ဒါကိုဆောက်ရဲနေရမှာပုံစံမျိုးနဲ့ဆောက်ရဲကြရတယ်လို့ကျွန်တော်သုံးသပ်မိပါတယ်အဲ့ဒါကြောင့်ဒီမျိုးသမီးကတော့ဒီကိစ္စဆောက်ရဲဒီ provisional measures ကိုခေါ်တယ်ရာယူလို့ဆောင်ရမယ်ချက်တွေကလိုအပ်ဘူးမြန်မာနိုင်ငံမှာဒီကိစ္စပြည်လည်ရေးအတွက်ဒီကနာ humanitarian crisis တာဖြစ်တယ်။အဲဒီဘင်္ဂလားဒေ့ရှ်နဲ့နပတ်နိုင်ငံချင်း MOU သဘောထားထိုးပြီးတော့လုပ်နေကြတယ်။ဒါပေမဲ့ဒီလို MOU သဘောထိုးပြီးလုပ်နေတာမှ OIC ရဲ့ဆွေးဆောင်မှုကြောင့် ကိုယ်ကကိုပါသွားခြင်းဖြစ်တယ်ဆိုပြီးတော့ရေးတာရယ်သူကပြောပါတယ်နောက်ပြီးတော့ဒီလိုလှုပ်ဆောင်ရဲ့နေရာကိုမြန်မာနိုင်ငံအပါဝင်ဒီအာဆီယံဒီသားရင်းနိုင်ငံတွေကလည်းဒီအတူရဲ့တရုတ်တို့ဂျပန်တို့ကလည်းပဲ human rights ကနောက်ပြည်ပို့တဲ့ဒါအပူကြီးအောက်ပတ်နေပြနေရာကိုလက်ခံပြီးတော့လုပ်နေတယ်ဆို genocide intent ဒါရှိရဆိုရင်ဒီကြီးကလည်းဘယ်လိုပါမလဲဆိုတော့ဘယ်လိုပြခိုင်မှာဆက်လက်သွားတော့ဟုတ်တယ်ရပါစ
ေ။ဟုတ်ပါပြီဦးကျော်စန္ဒာဟုတ်ကဲ့မနေ့ရက်ကတော့ဒီတရားစွဲတဲ့ဂမ်ဘီယာဘက်ကနေပြီးတော့မှလူမျိုးလုံးတပ်ဖြတ်မှုရည်ရွယ်ချက်နဲ့လုပ်တယ်ဆိုတဲ့တသက်ထောက်ထားရည်နဲ့ပြောသွားတယ်။အဲ့တော့ဒီကနေ့ကတော့မြန်မာဘက်ကတုံ့ပြန်လျှောက်ထားတယ်ဆိုတော့ဒီနေ့လျှောက်ထားချက်တရားရောဘလောက်မှုထိရောက်မှုရှိတယ်လဲဆိုတဲ့အမှုသွားအမှုလာအခြေအနေဦးကျော်စန္ဒာသုံးသပ်ပေးပါရှင်။စက္ကန့်35စက္ကန့်လောက်ရပါတယ်ရှင့
်။ဟုတ်ကဲ့ဘက်ကလျှောက်ထားတာကတော့အာဂျုံကသူဘက်ကငိုပြဒီဘက်နာမပြောတာပေါ့ဗျာဒီလိုချစ်ချဲတယ်ဒီလိုအခြေအနေကိုမတားခဲ့ဘူးဆိုတော့သူကလက်တွေခိုင်မာတဲ့ကလေးတွေအသက်ခံရတာမတင်းကျင်ခံရတာဆက်လက်ဒီပြောသူဘက်ကပြောအာဂျက်မန်ရဲ့ရှိအာဂျက်ရောရှိရလို့ပြောရင်ဖြစ်ပါလိမ့်မယ်ဒီဘက်ကတော့တရားဥပဒေရချိပါရဆိုတဲ့အတွက်ကြောင့်အဲ့နောက်ကြည့်တော့စိတ်ဝင်စားဖို့မကောင်းဘူးလို့ထင်ပြရှိပါတယ်ဒါပေမဲ့ဘလောက်အလားအလာရှိကြလဲဆိုတာကိုအဲ့ဒီတမခဝူလင်းချက်ဘတ်ကိုကျွန်တော်တရားဥပဒေလိုသူထက်ခံမေးပါတယ်ဆိုတော့ကျွန်တော်
ဟုတ်ကဲ့ပါရှင်ဒါကတော့ ICJ တရားရုံးရှိနေတဲ့ Netherlands နိုင်ငံ The Hague မြို့ကနေပြီးတော့ဥကြောဇန်သာပြောပြခဲ့တာဖြစ်ပါတယ်ရှင်မနေ့ဖြန်မှာလည်းဒီတရားရုံးမှာဆက်ပြီးတော့နှစ်ဖက်အပြန်အလှန်ရှောက်ထားဖို့ရှိရမို့လို့မနေ့ဖြန်မှာလည်း VOA မြန်မာပိုင်းကနေပြီးတော့အခုလိုမျိုးဒီတရားရထုတ်လွှင့်ချက်ကိုထုတ်လွှင့်ပေးမယ်ဆိုတာကြိုပြီးတော့အသိပေးပါတယ်ဒီ ICJ တရားရုံးမှာဒီမြန်မာနိုင်ငံအပေါ်ဂမ်ဘီယာကတရားဆွဲတဲ့ကိစ္စမှာဒီရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူခွင့်ရေးဆိုးဆိုးဝါးဝါချိုးဖောက်တဲ့ကိစ္စတွေအဓိကထားပြီးတော့တင်ပြသွားခဲ့ကြတာပါဒီအပေါ်မှာစစ်တပ်ဘက်ကရောဘယ်လိုတုံ့ပြန်ပါတယ်ရန်ကုန်ရုံးကကိုမိုးစောကအခုလိုသတင်းပို့ထားပါရရှင
်ဟုတ်ကဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းဂမ်ဘီယာနိုင်ငံကဆွဲဆိုထားတာနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကဒီကနေ့ပဲရှင်းလင်းထွက်ဆိုခဲ့ပါတယ်ဒါနဲ့ပတ်သက်လို့တက်မတော်ရဲ့သဘောထားကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်င
ါတရားဝန်ကြီးဌာနဝန်ကြီးအနေနဲ့ပေါ့ဒီနိုင်ငံတော်တိုင်းနဲ့အနေနဲ့ကောသူကကိုစားပြီးဒီနိုင်ငံတော်ကိုစားပြီးသူကပေါင်းရောက်ပြီးသားဒီတုံ့ပြန်ရှင်းနေတာဖြစ်ပါတယ်တုံ့ပြန်ရှင်းနေတာတမတော်အနေနဲ့ကလည်းနိုင်ငံတော်အစိုးရရဲ့ဒီစတင်ပြောကြကြဒီရာဇဝီတရားရုံးနဲ့ပတ်သက်ပြောကြတုံ့ပြန်ဆောင်ရံဒေသတွေနဲ့ပတ်သက်ပြောကြဒီနိုင်ငံတော်တမတော်ရုံးကနေပြောကြအဖွဲ့ဖွဲ့ပြီးတော့ဖြစ်တယ်အဖွဲ့မှလည်းကျွန်တော်တမတော်ဘက်ကရာရှိနှုတ်ပါဝင်ပြောကြနိုင်ငံတော်အစိုးရရဲ့ညင်ကြားချက်နဲ့ဒီအပြည့်အစုံရှိပါတယ်။ဒီလိုအပ်တာမှန်တယ်လေ။နိုင်ငံတော်ဆိုးရွားကညင်ကြတာမှန်တယ်လေကျွန်တော်။အပြည့်အစုံရှိပါတယ်။အဲကျွန်တော်တို့အမြင်ကတော့ဒါမျိုးဆောင်ရွက်ခြင်းအပြင်ဒီမြန်မာနိုင်ငံပေါ်မှာညီညီရဲ့အမြင်ပေါ့မြန်မာနိုင်ငံပေါ်မှာအဲအများအားဖြင့်တော့ကျွန်တော်တို့မကောင်းမြင်နေတဲ့အမြင်တွေကိုအဖြစ်မှန်တိုင်းကြောင်းတဲ့ပြန်နိုင်နိုင်မယ်လို့
တမရဟာလုံခြုံရေးကာကွယ်ရေးကိစ္စတွေကိုအစိုးရရဲ့ညွှန်ကြားချက်အတိုင်းဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ်
။ရခိုင်ကိစ္စနဲ့ပတ်သက်လို့ပေါ့။သူပြဿနာမှာသူ့ရဲ့တမိုင်းရှင်ရှင်နဲ့သူ့ရဲ့ဆက်ဆက်နေတဲ့ပထဝီအနေထားတွေရှိနေကြ။ဒီတမိုင်းကြောင်းရပြောရရင်တော့ရှိပါတယ်။ဟိုအမှုဆုံးဖြစ်တဲ့2011လို့2016 2019ကိစ္စတွေမှာဆိုရင်ရခိုင်မှာရှိနေတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တမရဟာစားကြတာလည်းမဟုတ်။အဲ့မှနေတဲ့ဒိုင်းရင်းသားတွေကစားကြတာလည်းမဟုတ်ဘူး။ဒီရတဲ့စီအကြံပေးဖွယ်လဲအစိုးရခေါ်ရတယ်စားကြတာဆိုတော့လည်းဒီပြားဖြစ်တယ်ဒီလုံရက်တွေပေါ်ပေါက်လာတဲ့အတွက်ကြောင့်လို့လားဒီနိုင်ငံရဲ့တပ်ဖွဲ့တပ်မတော်အနေနဲ့ဒီလုံခြုံရေးနဲ့ကပ်ပင်းရဆောင်ရတာဖြစ်တယ်အမေရိကန်မှာမက္ကဆီကိုကနေပြကြလူတွေအလုံးကြီးနဲ့ဝင်လာတဲ့အခါမှာလုံခြုံရေးတပ်ဖွဲ့တွေဘာလုံဆောင်ပြတယ်လဲအမေရိကန်အစိုးရရဲ့ညွန်ကြားချက်အတိုင်းလုံခြုံရေးကာကွယ်ရေးဆောင်ရတာပေါ့အဲကျွန်တော်ဒီမှာလည်းအစိုးရရဲ့ညွန်ကြားချက်လုံခြုံရေးကာကွယ်ရေးနဲ့ပတ်သက်ဆောင်ရတာဖြစ်တယ်အတူတူဒီတက်ကစားကြရတဲ့အကြောင်းတွေဖြစ်ဖြစ်နဲ့အဖြစ်အပျက်ကြီးမပါဘဲနဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေဆောင်ရွက်ချက်တွေကိုပဲတစ်ဖက်သက်ပေါ်ပြမရှိတယ်လို့ဆိုဆွဲတာကိုသူတို့ဆက်ဆွဲသူတွေအပေါ်လာဖြစ်ပါလား
။ဒါအပြင်အင်ကာနေမှာပဲအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကရခိုင်ပြည်နယ်နဲ့တခြားတိုင်းသားဒေသတွေကလူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတယ်ဆိုပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတမရော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်အမှတ်69တက်မှမူဗိုလ်ချုပ်တန်းဦးနဲ့အမှတ်33တက်မှမူဗိုလ်ချုပ်အောင်အောင်တို့ကိုဒဏ်ခတ်အရေးယူခဲ့ပါတယ်ဒီလိုဒဏ်ခတ်အရေးယူရတဲ့ပတ်သက်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းက
ဒီကိစ္စကတော့ဒီကိစ္စကြီးကလည်းပြောခဲ့ပါတယ်ဗျာဒီဟာရည်ရွယ်ချက်ရှိရှိနဲ့နိုင်ငံရေးအရပြတ်မှတ်ထားဖိအားပေးမှုလို့ပဲကျွန်တော်မြင်ပါတယ်
ဒီဒဏ်ခတ်အရေးယူမှုအရအမေရိကန်နိုင်ငံအတွင်းမှာရှိတဲ့တက်မတော်အရာရှိကြီးတွေရဲ့ပိုင်ဆိုင်မှုတွေဒါမှမဟုတ်သူတို့အနေနဲ့အနည်းဆုံး50ရာခိုင်နှုန်းပိုင်ဆိုင်တဲ့ဖက်ဆက်လုပ်ငန်းနဲ့ပိုင်ဆိုင်မှုတွေတခြားသူတဦးအမည်နဲ့လွှဲပြောင်းပေးထားတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကို OFAC ခေါ်အမေရိကန်နိုင်ငံရဲ့ချောင်းငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဌာနကိုတရင်ပို့ရမှာဖြစ်ပြီးအဲ့ဒီပိုင်ဆိုင်မှုတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားမှာဖြစ်ပါတယ်အခုလိုဒဏ်ခတ်ရေးယူခံရတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ကိုအခုနှစ်ဇူလိုင်လ16ရက်နေ့ကလည်းအမေရိကန်နိုင်ငံသားရေးဌာနကပြည်ဝင်ခွင့်ဗီဇာပိတ်ပင်နဲ့ရေးယူတန်ခတ်မှုကိုချမှတ်ထားတာဖြစ်ပါတယ်
။ဒါကတော့ရန်ကုန်ရုံးကနေကိုမိုးစောသတင်းပို့တာပါရှင်။ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICJ တရားရုံးမှာအခုလိုမျိုးမြန်မာဘက်ကဒီတင်ပြလျှောက်ထားတဲ့နေမှာပဲမြန်မာနိုင်ငံဘက်ကိုထောက်ခံတဲ့သူတွေရောဒီစစ်တပ်ရဲ့ကျူးလွန်မှုကိုခံရတဲ့သူတွေဘက်ကိုထောက်ခံသူတွေပါတရားရုံးအပြင်မှာစောင့်ကြည့်နေကြပါတယ်။သူတို့ရဲ့ထင်မြင်ချက်တွေပြောကြားချက်တွေကိုလည်းမတ်ခွာညိုကစူးစိတင်ပြပေးပါအောင်ရှင်။
မြန်မာနိုင်ငံအတွင်းရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုနဲ့လူမျိုးရုံးတပ်ဖြတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကဥဆောင်ပြီးတရားစွဲတဲ့အမှုကိုဒီကနေ့ဒုတိယမြောက်နေ့ကြားနာစစ်ဆေးတဲ့နေရာမှာတော့ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံအားပေးဖို့မြန်မာနိုင်ငံကအပါအဝင်နိုင်ငံတကာမြန်မာအသိုင်းအဝိုင်းလည်းရောက်ရှိနေကြပါတယ်အခုလိုထောက်ခံသူတွေထဲမှာမြန်မာနိုင်ငံကစောက်လုပ်ရေးလုပ်ငန်းပိုင်ရှင်ဒေါ်ရင်ရင်မြတ်လည်းပါဝင်ပါတယ်။သူကသူ့ရဲ့ခံယူချက်သဘောထားကိုအခုလိုပြောပြပါတယ
်။ကျမတို့တိုင်းပြည်နဲ့လူမျိုးရဲ့ဂုဏ်သိက္ခာကိုမြင့်တင်ဖို့အဓိကရည်ရွယ်ချက်နဲ့လာခြင်းဖြစ်ပါတယ်။ဘာလို့လဲဆိုတော့ဒါဟာကျမတို့မြန်မာပြည်ရဲ့တမိုင်းဝင်နေတနေ့လို့လည်းကျမကသတ်မှတ်တယ်။အဲ့တမိုင်းဝင်တနေ့နေတနေ့မှာကျမတို့ဒီမှာရှိခြင်းတယ်လို့လည်းကျမကသတ်မှတ်တယ်။အန်ဒီထဲမှာထိုင်ပြီးတော့ကြားနာစစ်စင်းနေချိန်မှာကျမတို့ပြည်သူတွေနေနဲ့အပြန်ဝိုင်းရံတင်တယ်လို့လည်းကျမယူဆရတယ်။အဲ့အတွက်ကြောင့်မလို့ကျမကစပြီးတော့ဟိုပေါ့နော်စပြီးတော့စီစဉ်နေပေါ့။နောက်ပြီးတော့ကျွန်တော်တို့ပြောဆိုလာမယ့်ရည်ချက်တူချင်းချင်းကိုကျမတို့စုပြီးတော့လာခဲ့ကြခြင်းဖြစ်ပါတယ်
။ ICJ တရားရုံးရှိမှဒေါ်အောင်ဆန်းစုကြည်ကိုထောက်ခံဖို့ရောက်ရှိလာသူတွေထဲမှာစီးပွားရေးလုပ်ငန်းရှင်တွေပါတယ်လို့Food for your brain ဆိုတဲ့လူမှုကွန်ရက် social media influencer တယောက်ဖြစ်သူမတ်ဖြိုးဖြိုးအောင်လည်းပါဝင်ပါတယ်။သူကလည်းအခုလိုနိုင်ငံတကာတရားရုံးအထိရောက်လာပြီးထောက်ခံရတဲ့အကြောင်းရင်းကိုအခုလိုပြောပြပါတယ
်။ဒီအခြေအနေကကျွန်တော်မြန်မာပြည်အတွက်အရန်အရေးကြီးတဲ့သမိုင်းဝင်နေ့တစ်နေ့ဖြစ်တာရဲ့အကြောင်းပြီးတော့ဟာကြတာဒါအားလုံးပဲကျွန်တော်တို့ကမင်းစုကိုပေါ့နော်ကောင်းကောင်းမွန်မွန်ရင်ရင်ကျကျနဲ့ထောက်ခံလို့ရတဲ့အနေအထားတစ်ခုထောက်ခံတဲ့အနေအထားတစ်ခုမှာကျွန်တော်ပါဝင်ပြီးတော့မှထောက်ခံတာပါ။
ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံစန္ဒပြသူတွေရှိသလိုတစ်ဖက်မှာလည်းရိုဟင်ဂျာတွေအပေါ်မှာခွဲခြားဆက်ဆံမှုတိုင်းရင်းသားလူမျိုးစုတွေအပေါ်မှာခွဲခြားဆက်ဆံမှုလူမျိုးရုံးတပ်ဖြတ်မှုကိုကန့်ကွက်တယ်ဆိုပြီးကန့်ကွက်စန္ဒပြနေသူတွေလည်းရှိကြပါတယ်
ကျွန်တော်တို့နဲ့ Phoenix ခံနေရတဲ့ဒီ15 D ပေါ့ဒါကျွန်တော်တို့ကနေပြီးခေဒီ we stand with the justice ကိုလိုလားလို့ကျွန်တော်တို့က
ဖို့တူမရဘူးပတ်တယ်ခဏဝေးကြရတယ်
နော်ဝေးနိုင်ငံမှာရှိနေတဲ့ကရင်လူမှုအဖွဲ့အစည်းလဲအခု ICJ တရားရုံးရှိမှာရောက်နေပါတယ်ဒီထက်ကကရင်တိုင်းရင်းသားစောတင်ဝင်းကတော့ဒေါ်အောင်ဆန်းစုကြည်ကဒီအမှုအတွက်ဥဆောင်ဖြည့်ရှင်းတဲ့အပေါ်မှာသူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ
်အခုလက်ရှိအခြေအနေမှာဒေါ်အောင်ဆန်းစုကြည်ကဒီကိစ္စကိုလာရှင်းနေဆိုတော့သူ့ကိုတရားစွဲဖို့မဟုတ်ဘူးဗမာပြည်တပြည်လုံးကိုတရားစွဲဖို့မဟုတ်ဘူးဒီစစ်အုပ်စုကိုတရားစွဲဖို့ဒါမဲ့သူကသူ့ကိုယ်သူအသေးခံပြီးတော့သူကသူလည်းပဲကြိုးဆို့ခြင်းလို့သူလာတာဒါပါပဲ
ကရင်တိုင်းရင်းသားတယောက်အနေနဲ့အခုလိုမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားပြီးတရားစွဲဆိုတာနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ
်ဗမာပြည်ကြီးကိုလွတ်လပ်ရေးရနေရနေတဲ့အခုအချိန်အထိတငွင့်ငွင့်ဂျင်းလုံဆိုင်တော့လကောင်းတငွင့်ငွင့်စနေတဲ့ဟာဂျင်းလုံဆိုင်ဖို့ဆိုတဲ့ဒီကိစ္စတွေကိုထုတ်ဖော်လို့မရသေးတဲ့အောင်အခုဒီအချိန်အခါမှာရုံတေစစ်စစ်တဲ့အခြေအနေရောက်တဲ့အခါကျွန်တော်တို့ကလာပြီးတော့အားပေးတဲ့အနေနဲ့ကျွန်တော်လာတာ
မနေ့ဖတ်မှာတော့ဂမ်ဘီယာဘက်ကရောမြန်မာနိုင်ငံဘက်ကပါအပြန်အလှန်လျှောက်လဲကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ဒီဇင်ဘာ17ရက်ပုတ်ထူးနေ့ညပိုင်းအစီအစဉ်တွေကို19:25:32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဝါရှင်တန်မြို့တော်ကနေည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်မှာတော့ဒီ ICJ တရားရုံးမှာမြန်မာနိုင်ငံတရားစွဲခံရတဲ့ကိစ္စနဲ့ပတ်သက်လို့ဥပဒေပညာရှင်တယောက်နဲ့တုံ့သက်ချက်ကိုတွားရောက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ဥပဒေပညာရှင်ကိုအခုဆက်သွယ်နေပါတယ်။ရရင်တော့သူနဲ့တွားရောက်ထုတ်လွှင့်ပေးပါမယ်။တခါဒီအပတ်စဉ်အစီအစဉ်တွေထဲမှာဆိုရင်တော့လူလူနဲ့ကျမ်းမာရေးအစီအစဉ်မှာနားဆင်ရမှာက
တာမန်ကြည့်လိုက်လို့ရှိရင်ဘာမှကိုတော့မဖြစ်တော့ပါဘူးဆိုပြီးတော့ပေါ်ပေါ်လေးနဲ့တွားလိုက်မိတဲ့အချိန်ခိုက်တန်နေမှာဆိုလို့ရှိရင်
HIV virus ပိုကူးစက်မှုရှောင်ရှားနိုင်မှုအတွက်လူငါတွေကိုဒီလိမ်ပိုင်းဆိုင်ရာဗဟုသုတလိုအပ်တယ်ဆိုတဲ့အကြောင်းကိုကြားရမှာပါတခါတစ်ပတ်အတွင်းအားကစားအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ဆောဆောကပြောသလိုပဲဒီဥပဒေပညာရှင်တယောက်နဲ့တိုက်ရိုက်ဆွေးနွေးဖို့ဆက်သွယ်နေတာမဟုတ်လို့အခုအရင်ဆုံးတော့ဒီတစ်ပတ်အတွင်းအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်အရင်ဆုံးလူလူနဲ့ကျန်းမာရေးအစီအစဉ်နဲ့စပါရစေAIDS ရောဂါဖြစ်စေတဲ့ HIV virus ပိုကူးစက်မှုရှောင်နိုင်ဖို့အတွက်လူငယ်တွေကိုလိမ်ပိုင်းဆိုင်ရာဗဟုသုတနဲ့ HIV AIDS ရောဂါဆိုင်ရာဗဟုသုတတွေကိုပုံမသိရှိနိုင်အောင်လေ့လာသင့်တဲ့အကြောင်းဒေါက်တာတန့်စော်ကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ်ရှင
်။အိမ်ဒိန်ထဲမှာအတူတူနေထိုင်ရုံနဲ့ယောဂါမကူးစက်နိုင်ပဲလိမ်ဆက်ဆန္ဒကနေတဆင့်ယောဂါကူးစက်တာဒါမှမဟုတ်သွေးသွင်းနာလိုမျိုးသွေးကနေတဆင့်ယောဂကူးစက်တဲ့ကူးစက်ယောဂအမျိုးအစားတွေထဲမှာ HIV AIDS ယောဂကလည်းတစ်ခုပါဝင်ဖြစ်ပါတယ် HIV AIDS ယောဂကူးစက်တဲ့နည်းလမ်းတွေထဲမှာလိမ်ဆက်ဆန်ခြင်းကနေအဓိကကူးစက်မှုရှိတာကိုတွေ့နေရတာကြောင့်လူငယ်တွေအနေနဲ့လိမ်မှုကိစ္စအပျော်ပါတွေကိုသတိပြုဆင်ခြင်ဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဥက္ကဋ္ဌဖြစ်သူသွေးယောဂအထူးကဆရာဝန်ကြီးပမောက်ခဒေါက်တာဦးရဲမြားကအခုလိုပြောပါတယ
်အဓိကကတော့ကျွန်တော်တို့ကဒီလိမ်မှုကိစ္စကနေကူးစက်တာပါเนาะလိမ်မှုကိစ္စကူးစက်တော့အထူးဖြင့်လိမ်မှုကိစ္စမဆင်ခြင်ဖို့ပေါ့ဗျာเนาะအထူးဖြင့်အဖော်များရတယ်တခါလေမဆင်ခြင်မိတာတွေရှိတယ်တချို့ကြတော့လည်းအပျော်ပါလိုက်စားတာတွေရှိတယ်ဒါတွေကိုရှောင်ခြင်ဖို့တတ်နိုင်ရင်เนาะအကယ်၍မရှောင်ခြင်နိုင်တဲ့အခြေအနေတွေရှိနေတယ်ဆိုရင်လည်းကွန်ဒွန်ကိုသုံးဖို့ပေါ့เนาะဒါပေမဲ့တခါတခါကြတော့ဆိုပါစို့ဗျာလင်မယားခြင်းမှာတယောက်ကပိုးရှိနေဆိုနောက်တစ်ယောက်ကတိကျမှတိမယ်လေးဒါအဲ့တော့ကိုယ်ကနဲ့ကိုပိုးရှိဖို့အန္တရာယ်ရှိနေတယ်လို့ယူဆလို့ရှိရင်လည်းကျွန်တော်တို့ကသွေးစစ်ဖို့ကုသမှုခံယူဖို့အဲ့ဒါတွေကိုကျွန်တော်တို့တင်ပြတာပ
ါမြန်မာနိုင်ငံမှာ HIV AIDS ရောဂါကူးစက်မှုနှုန်းဟာတစ်နှစ်တစ်နှစ်ရောနေကြဆင်းလာတယ်ဆိုပေမဲ့အသိပညာပေးမှုတွေကိုတော့ဆက်လက်လှုံ့ဆော်နေရဥပမာပါရောဂါကူးစက်ခံရသူတွေကိုတက်တန်းစေနေနိုင်စေဖို့နဲ့ရောဂါကူးစက်မှုနှုန်းတွေကိုရောနေသွားစေဖို့အတွက်ဆောင်ရွက်တဲ့နေရာမှာကျန်းမာရေးပညာပေးမှုတွေဟာအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်လို့ဒေါက်တာဦးရဲမြားကပြောပါလေ
ပြီးခဲ့တဲ့နှစ်တည်းတည်းစလို့ရှိရင်ခြုံကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကကူးစက်မှုနှုန်းကကျလာပါတယ်ဒီနေ့မှာเนาะဒါပေမဲ့ရှိနေသေးတယ်ပေါ့เนาะရှိနေသေးတဲ့အတွက်ကြောင့်ဒါကိုလုံးဝကျွန်တော်တို့ကဒီတတ်နိုင်သမျှကူးစက်မှုနှုန်းညော့နေအောင်စ조사တာပါအရှိန်အောင်အရှာနိုင်ငံမှာကြည့်မယ်ဆိုတော့ကုထက်များတဲ့နိုင်ငံတွေရှိနေပါသေးတယ်သဘောက
အရွယ်ရောက်တဲ့သူတွေဟာလိမ်ဆက်ဆက်မှုဆိုင်ရာဘူးတုဒ္ဒရတွေနဲ့ HIV AIDS ယောဂဆိုင်ရာဘူးတုဒ္ဒရတွေမှာထိုက်တင်တဲ့လောက်သိရှိလာကြတာကြောင့်ယောဂကူးစက်ပြန့်နှံ့မှုမရှိအောင်ဆင်ကျင်နေထိုင်နိုင်ကြတာပါလိမ်ဆက်ဆက်မှုဆိုင်ရာဘူးတုဒ္ဒရတွေနဲ့ HIV AIDS ယောဂဆိုင်ရာဘူးတုဒ္ဒရတွေကိုမသိရှိသေးတဲ့လူငယ်တွေအတွက် HIV AIDS ယောဂကိုသတိပြုမိစေဖို့နဲ့ကျန်းမာရေးဘူးတုဒ္ဒရတွေကိုရရှိစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူကမ္ဘာ AIDS နေ့လိုမျိုးအထိမ်းအမှတ်တွေတက်မှတ်ပြီးလှုံ့ဆော်ရခြင်းဖြစ်တယ်လို့ဒေါက်တာဦးရဲမြားကပြောပါတယ်
။ကျွန်တော်တို့ဒီနေ့မြန်မာနိုင်ငံဆရာဝန်အသင်းအနေနဲ့ဟာဒီကမ္ဘာခုခံအားကျဆင်းမှုကူးစက်ရောဂါနေ့ပေါ့ World AIDS Day ဒီဒီဇင်ဘာလ1ရက်နေ့အခမ်းအနားကိုကျွန်တော်တို့ကျင်းပတာဖြစ်တယ်။ဒီလိုကျင်းပတဲ့နေရာမှာကျွန်တော်တို့ကလူထုလမ်းလျှောက်ပွဲကျွန်တော်တို့စီရင်ပြီးတော့မှကျွန်တော်တို့ကျင်းပတာဖြစ်တယ်။ဒီလူထုလမ်းလျှောက်ပွဲမှာကျွန်တော်တို့အကုန်လုံးဒီပြည်သူလူထုပါတယ်เนาะကျွန်တော်တို့ဒီမြို့နယ်တွေကရောတခြားမြို့နယ်တွေကပြည်သူလူထုပါတယ်လူငယ်လူရွယ်တွေပါတယ်ဆရာဝန်တွေပါတယ်မိသားစုတွေပါတယ်เนาะအကုန်လုံးကျွန်တော်တို့စုပေါင်းပြီးတော့မှ ကျွန်တော်တို့လမ်းလျှောက်ကြတာပ
ါ HIV AIDS နဲ့ပတ်သက်ပြီးကျန်းမာရေးဘူးသူရအားနေတဲ့သူတွေဟာလည်းအပြုတ်ပါကိစ္စတွေကနေတဆင့်ရောဂါကူးစက်နိုင်တယ်ဆိုတာကိုလက်ခံယုံကြည်ဖို့ခက်ခဲနေကြတာပါဒီတစ်ချိန်တော့မဖြစ်နိုင်တော့ပါဘူးလို့ပေါ့ပေါ့ဆဆတွေးမိရာကနေ HIV AIDS ရောဂါကူးစက်ခံကြရရလေးရှိတယ်လို့သူရောဂါအထူးကူဆရာဝန်ကြီးဖြစ်သူပါမောက္ခဒေါက်တာဦးထင်အောင်စောကအခုလိုပြောပါတယ်
လေရတဲ့စကူးဆက်တာပေါ်မှာဒီမှာပေါ့နော်လင်းလူလင်းခွဲဆက်ဆန္ဒဆက်ကူးဆက်တာအကြီးအကျယ်ဖြစ်နေတယ်လင်းလူလင်းခွဲဆက်ဆန္ဒဟာဒုတိယတာမန်ကြည့်လိုက်လို့ရှိရင်ဘာမှကိုတော့မဖြစ်တော့ပါဘူးဆိုပြီးတော့ပေါ်ပေါ်လေးနဲ့တွားလိုက်မိတဲ့အချိန်ခိုက်တဲ့နေ့မှာဆိုလို့ရှိရင်တော့လည်းဘာမှရှိကိုကနေပြီးတော့ဟိုမဖြစ်တော့ပါဘူးဆိုပြီးတော့မှကိုယ့်မိသားစုကိုယ့်ဇနီးမယားပေါ်မှာဖြစ်ပေါ့ကူးဆက်သွားတာမျိုးတော့လည်းဖြစ်နေတယ်အဲ့ဒါဟာဒီကကာကွယ်မယ့်လုပ်ငန်းတွေမှာတော်တော်လေးကြီးကြီးတယ်ကျွန်တော်ထင်ပါတယ်
HIV AIDS ရောဂါရှိသူတွေအတွက်တက်တန်းစေနေနိုင်အောင်ထိန်းထားနိုင်တဲ့ဆေးဝါးတွေပေါ်နေပြီဆိုပေမဲ့လုံးဝပျောက်ကင်းအောင်ကုသနိုင်တဲ့ဆေးဝါးတွေမရှိသေးတာကြောင့်ရောဂါမဖြစ်အောင်ကြိုတင်ကာကွယ်ထားခြင်းကသာအကောင်းဆုံးကုသမှုအဖြစ်ရှိနေမှာပါလူငယ်တွေအနေနဲ့ရောဂါကူးစက်နိုင်မဲ့အခြေအနေတွေကိုသိရှိအောင်လေ့လာထားပြီးရောဂါမကူးစက်အောင်ကြိုတင်သတိပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးရဲမြားကပြောပါတယ
်လူငယ်လူရွယ်တွေကိုကျွန်တော်ကတော့သတိထားဖို့ပါနော်နံပါတ်၁ကတော့ဗဟုသုတကျန်းမာရေးဗဟုသုတရှိဖို့သတိထားဖို့ကိုယ့်ဟာကိုယ်ကာကွယ်မှုယူဖို့เนาะဆိုအဲ့ဒါလေးတွေကိုကျွန်တော်တို့ကဆောင်ရွက်စေချင်တယ
်လင်းလူလင်ခွဲဆက်ဆံခြင်းဟာ HIV AIDS ရောဂါအများဆုံးကူးစက်ခံရတဲ့နည်းလမ်းတစ်ခုဖြစ်တာကြောင့်လူငယ်တွေအနေနဲ့လိင်မှုကိစ္စဆိုင်ရာဘူးသူဒ္ဓတွေနဲ့ HIV AIDS ရောဂါဆိုင်ရာဘူးသူဒ္ဓတွေကိုပုံမှန်သိရှိအောင်လေ့လာပြီးလိင်မှုကိစ္စအပြောပါတွေကိုတက်နိုင်သမျှရှောင်ကျဉ်သင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်းစောတင်ပြတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတော့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့အမှုနဲ့ပတ်သက်လို့ဥပဒေပညာရှင်ဦးအောင်ထူးနဲ့အခုတိုက်ရိုက်ဆွေးနွေးတင်ပြပါမယ်ရှင်။ ICJ တရားရုံးမှာဒီတရားစွဲခံရတဲ့မြန်မာနိုင်ငံဘက်ကလူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ဘူးဆိုတာကိုအဓိကတုံ့ပြန်ခြေပလျှောက်ထားခဲ့ပါရယ်။နိုင်ငံတော်တာဝန်ခံဒေါအောင်ဆန်းစုကြည်ဥပဒေပညာရှင်ဝီလျံရှာဘတ်ဥပဒေပညာရှင်ခရစ်စတိုဖာစတက်ကန်နဲ့တခါဒီဥပဒေပညာရှင်ဖီဘီအိုဂိုဝါတို့ကရှောက်ထားခဲ့ကြတာပါအဲ့တော့အခုလိုမျိုးဒီဥပဒေကြောင်းကနေပြီးတော့မြန်မာနိုင်ငံရှောက်ထားချက်နဲ့ပတ်သက်လို့ဥအောင်ထုကိုအခုတိုက်ရိုက်ဆက်သွယ်ပြီးတော့သုံးသက်ချက်တောင်းကြလို့ပါဥအောင်ထုလိုင်းပေါ်မှာရှိနေပါလားရှင်ဟုတ်ကဲ့ပါမင်္ဂလာပါရှင်ဥအောင်ထူအတော့ဒီကနေ့တို့တရခွင်မှာရှောက်ထားတာတွေကိုဥအောင်ထူလည်းစောင့်ကြည့်နေမယ်လို့ယုံကြည်ပါတယ်အဲ့တော့အရင်ဆုံးဒီတို့ရှောက်ထားချက်တွေနဲ့ပတ်သက်ပြီးဥအောင်ထူရဲ့အမြင်ကိုဘယ်လိုမြင်တယ်လဲသုံးသပ်ချက်ပေးပါရှင
်ဒီလိုကအဓိကတော့ဥရေကြောင့်များ genocide intent ကိုခေါ်ရဲဒီလူမျိုးရုံးတပြမှုကျူးလွန်မှုရွေးချက်နဲ့လုပ်ခဲ့တာမဟုတ်ဘူးဆိုတာကိုအဓိကခုခံသွားတာပေါ့အဲ့တော့ဒါလည်းကဖြစ်သူပြသွားတယ်ဥမာ international criminal court လို့ခေါ်တဲ့နိုင်ငံပြည်ဆိုင်တရားရုံးကနေပြီးတော့တရားစွဲရာရှိကိုအခွင့်အာဏာအနှင်းလိုက်တယ်အဲ့လိုအနှင်းတာကျွန်တော်ဆိုင်မဟုတ်ဘူး crime against humanity လူသားချင်းမှုစတင်တဲ့ပြုံးမှုနဲ့အနှင်းလိုက်တာဖြစ်တယ်ပြောချင်တာက ICC ကတော့မှကျွန်တော်ဆိုင်ကိုမတုံးဘူးဒါကြောင့်ဒီကိစ္စမှာရူဝင်ကြတွေမောက်ထုတ်တဲ့ကိစ္စမှာရူဝင်ကြတွေကိုတပ်ပြတ်ငင်းတဲ့ကိစ္စမှာဂျီနိုဆိုက်ဘက်ကကြည့်လို့မရဘူးအဲတော့ ICC ကဒီပိုတေးရှင်းကိုတုံသွားတယ်အဲတော့ Rome Statute လို့ခေါ်တယ်နိုင်ငံပြည်ဆိုင်တရားရုံးကျောမဥပဒေမှာ Article 9 1 ပိုက်ခွဲခါခွဲမှာတော့ဒီပိုတေးရှင်းဆိုတာကိုတုံသွားတယ်အဲတော့ကိုကသွားရတယ်အဲတော့သူပြောတာကအချက်လျက်မှန်တယ်သူတော့ ICC ကချိကပ်ပုံက ICC ချိကပ်ကပ်ပုံနဲ့မတူဘူးအဲ့တော့ ICC ကဘယ်လိုချိကပ်သွားလဲဆိုတော့မြန်မာနိုင်ငံကသူကရောဂါဥတွေလက်မထိုးမထားဘူးဒါကြောင့် ICC မှာတိုက်ရစီမံခန့်ခါမရှိဘူးအဲ့တော့ဘာလို့တုံးလဲဆိုတော့ရောဂါဥတွေပုံမှ73ရဲ့ကားငယ်ကိုတုံးသွားတယ်ဆိုလိုချင်တာကဥပဒေမကလူရင်းကောင်စီကလွှဲပြောင်းမပြေတော့ညာလည်းပဲနော်တော့ကတက်ဆက်နိုင်ငံ Rome Statute လက်မထိုးမထားတော့ညာလည်းပဲတရားစွဲရာရှိကတင်သွင်းလာတဲ့အခါမှာလည်းပဲ ICC မှာရှင်းပိုင်းဝါနာရှိသွားနိုင်တယ်အဲ့ဒါကိုသုံးပြီးတော့ ICC တရားစွဲရာရှိကရောမဥပဒေပုံမှန် 9-1 ခါခွဲမှာပါတယ် deportation ပေါ့အတင်းကျပ်မောင်းထုတ်လိုက်တယ်ဆိုတော့အဲ့ဒါကိုသုံးသွားရတာအဲ့တော့အဲ့ဒီကိစ္စကမြန်မာနိုင်ငံမှာဖြစ်တယ်သို့တော့မြန်မာနိုင်ငံဖြစ်တဲ့ပြည်မှုကပြည်ထောင်မှာမပြီးဘူးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်သွားတယ်ဒါကြောင့်ဘင်္ဂလားဒေ့ရှ်ကငင်နာယူဆက်တရားရုံးမှဥပဒေကိုလက်မှတ်ထိုးထားတယ်။ဒါကြောင့် ICC မှာစီမံအာဏာရှိတယ်ဆိုတော့မှတရားစွဲရာရှိတင်သွား။ဆိုတော့ ICC မှာစီမံအာဏာရှိတဲ့ တက်ကနေတင်သွားလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့ဂျင်နိုဆိုက်ကစိုက်ကို focus မလုပ်တာဖြစ်တယ်ဂျင်နိုဆိုက်မမြောက်လို့ focus မလုပ်တာမဟုတ်ဘူးအဲ့လိုကျွန်တော်နားလဲပါတယ်
ဟုတ်ကဲ့ပါရှင်အဲ့တော့နောက်မနေ့တုန်းကဒီခုနပြောသလိုပေါ့နော်ဂမ်ဘီယာဘက်ကတင်ပြသွားတဲ့အထက်မှာအဲဒီလူမျိုးရုံးတပ်ဖြတ်မှုလုပ်ဖို့ရည်ရွယ်ချက်နဲ့မြန်မာဘက်ကလုပ်တယ်ဆိုပြီးတော့သူတို့အထောက်အထားတွေအများကြီးပြောသွားပါတယ်ပေါ့လीဆိုတော့အဲ့ဒါကိုလည်းဒီနေ့မြန်မာဘက်ကပြန်လည်ခြေပါတယ်အဲ့ဒါကရောမြန်မာဘက်ကသူတို့ခြေပါတဲ့အပိုင်းမှာအဟိုထိရောက်တဲ့ခြေပါမှုတွေဖြစ်တယ်လို့ဥက္ကဋ္ဌအနေနဲ့သုံးသပ်နိုင်လားရှင
်ဟိုဒီလိုရဟိုတကယ်တမ်းကျတော့ICC ရော genocide လို့ခေါ်တဲ့လူမျိုးရုံးတပ်ဖြတ်မှုရွေကျက်နဲ့ကျူးလွန်တာဟုတ်မဟုတ်ကတော့အဓိကအခုလက်ရှိ ICC ကတရားစီရင်များဆုံးဖြတ်မှာပေါ့ဗျာ။အဲသို့တော့ကျွန်တော်နားလေတဲ့ဂမ်ဘီယာဘက်ကတင်သွားတာကတော့ဟိုဆက်ဆက်မှုရှိတယ်ကျွန်တော်တို့စဉ်းစားလို့ရတယ်။ဟိုမှာဆိုကြတော့သူအခုဒီမြန်မာချင်းနေဖြစ်တဲ့ William ပါလဲဆက်ပါလား။သူအဓိကပြောထားတဲ့ချက်ကတော့ဘာလို့ဒီလူမျိုးတစ်ဖက်ဝင်ကျူးလွန်မှုရွေကျက်နဲ့ကျူးလွန်တာမဟုတ်ဘူးအဲတော့တာမန်ခိုင်းသဘောမျိုးပြောသွားလိုက်တယ်အဲတော့ကျွန်တော်ကဒီ1994မှာဖြစ်ခဲ့တဲ့ရဝမ်ဒါမှာလူမျိုးရုံးတစ်ဖက်မှုဖြစ်ခဲ့တုန်းကအဓိကဘာလို့သွားလဲဆိုတော့6လလောက်အစိုးရရဲ့ရေဒီယိုကနေပြတာမြန်သွားတယ်အဲဒါပါဆိုတော့တူစီလူမျိုးတွေဟာကျွတ်တယ်ပဲဘာမှအတုံးမကြတဲ့ကောင်းတယ်လူအောက်တန်းစားတယ်ဆိုတော့ဒီလူမျိုးတွင်သွားတာဟာလူမျိုးလူတက်ပြမှုကိုဖြစ်စီတဲ့ရွေချက်နဲ့ဟိုဆောင်ရွက်သွားတယ်ဆိုတဲ့အနေအထားမျိုးကိုကုတ်ကသုံးသပ်ခဲ့တယ်။အဲတော့မြန်မာနိုင်ငံ case မှာဂမ်ဘီယာတင်သွားတာပါလဲဆိုတော့ဒီဟာဟိုမွတ်စလင်တွေကကလင်းဝါနုများတယ်။ဒါကြောင့်သူတို့ကမြန်မာကိုလွှမ်းမိုးသွားလိမ့်မယ်။လွှမ်းမြူသွားလိမ့်မယ်။အဲတော့လောကတုံးတယ်တော့ရှော့ပါလဲ။မြေမျိုးလို့လူမျိုးမတုံးဘူး။လူမျိုးမှလူမျိုးတုံးတယ်။နော်။နောက်တစ်ခါကာကျုပ်ရဲ့ Facebook တွေမှာအကကြောမင်းအောင်လေ Facebook တင်မှာအဲရူညာတွေကိုမုံတီးစီလောက်တဲ့ဒီ hate speech တွေပေါ့တောက်လျှောက်တင်နေအစောထုသတင်းစာတွေမှာလည်းတောက်လျှောက်တင်နေအစိုးရမျိုးသားရေးဝါဒီမှာလည်းတောက်လျှောက်တင်နော်ရူညာတွေကိုကလားလူပြောတယ်ခွေးနဲ့နိုင်တယ်အသားရောင်မဲတယ်ညစ်ပတ်တယ်သူတို့တက်ပြရမယ်အဲဆိုတော့ဟစ်တလာကဂျူးတွေလုခဲ့လို့မလုပ်ရမယ်ဆိုတာမျိုးကိုဒီအစိုးရဝန်ဝင်ကတောက်လျှောက်တင်ခဲ့တယ်နော်အဲနောက်တစ်ခါတကယ်တမ်းပြူးကြီးဖြစ်တဲ့ခါကျတော့ clearance operation ပေါ့နေနေရှင်းလေးလုပ်တယ်ဆိုပြီးတော့မှလုပ်တဲ့ကံမှာဒီရိုညာမဟုတ်တဲ့အချားရွာတွေကိုရခိုင်ညောင်ဝင်းရှိတဲ့ရွာတွေဘယ်ရောမှမထိဘူးအဲရိုညာရွာတွေကိုပဲထိဒါမျိုးတွေဟာဒီရိုညာတွေပုံမှန်ပဲရွေချက်နဲ့လုပ်တယ်ဆိုတဲ့ဘက်ကဂမ်ဘီယာကတင်သွားတာဟာတဘောကျတယ်လို့ကျွန်တော်ကတော့ယူဆပါတယ်
ဟုတ်ကဲ့ပါရှင်။နောက်ဒီနေ့ဒေါန်ဆန်းစုကြည်လျှောက်တားသွားတဲ့အထက်မှာဆိုရင်ပေါ့နော်။သူကလည်းပြောသွားပါတယ်။ဒီရခိုင်မြောက်ပိုင်းမှာအနေမြင့်ရှင်းလင်းမှုတွေလုပ်တဲ့နေရာမှာစစ်တပ်ဘက်ကနေပြီးတော့အင်အားသုံးပြီးတော့ဖြည့်ရှင်းခဲ့တာဖြစ်နိုင်တယ်။အဲ့ဒီအတွက်ကြောင့်မို့လို့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေကိုချိုးဖောက်ရရောက်နိုင်တယ်ဆိုတာမျိုးဒေါန်ဆန်းစုကြည်ကလည်းပြောသွားပါတယ်။အဲ့ဒါကိုဥက္ကဋ္ဌအနေနဲ့ဘယ်လိုမြင်လဲရှင
်။ဟုတ်တယ်ဒီသူကဥပမာပြောဟာဟိုဟယ်လီကော်ပတာပြစ်သွားတယ်။ပြစ်သွားတဲ့အခါမှာရတားရေထိသွားတယ်။ဆိုတော့အဲ့ရတားရထိတော်နိုင်တယ်ဆိုရင်အဲ့ဒါရန်တမ်းပြစ်တာ။အဲ့တော့ရန်တမ်းပြစ်လို့မရဘူးလေ။သူကအဓိကဟိုဂျနီဗာကွန်ဗင်းရှင်းလို့ခေါ်တဲ့နိုင်ငံသားဆွေးနွေးပွဲပြောင်းထားတာကစီးရေးပြစ်မှတ်တဲ့ရတားပြစ်မှတ်ကိုခွဲဖို့ခွဲရမယ်။နော်။ရိုးနေတော့ပြစ်လို့မရဘူး။အဲ့တော့စီးရေးပြစ်မှတ်တဲ့ရတားပြစ်မှတ်ကိုမခွဲဘဲနဲ့ရတားရထိတော်တယ်ဆိုရင်အရေးယူရမှာကဒေါန်ဆန်းစုကြည်ကောင်းဆောင်နဲ့အစိုးရအကြောင်း။ဘူတူတည်ရသူ့အမေကိုရ။သို့တော့အရေးမီဘူး။အရေးမြူပဲနဲ့မြန်မာစစ်တပ်ကခုခံကာကွယ်ပြုစုသွားလို့ကျွန်တော်နားလေဒါကအစိုးရတောင်းပန်ပြက်ကွက်တာပဲ
ဟုတ်ကဲ့ပါဆိုတော့ဥအောင်သူပြောသူပဲပေါ့ဒေါန်ဆန်းဒီအခုကိစ္စမှာဒီ ICC မှာတရားစွဲခံရတဲ့ကိစ္စမှာဒီရိုဟင်ဂျာတွေအများအများသိမ်းတဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံပို့ထွက်သွားရလာအောင်ဖြစ်တဲ့အခြေအနေကိုမတားဆီးဘူးပေါ့ဒါဟာလူမျိုးလုံးတပ်ဖြတ်မှုတားဆီးကာကွယ်ဥပဒေကိုချိုးဖောက်ရရောက်တဲ့အတွက်ဆိုပြီးတော့ဒါတရားစွဲခံတာပေါ့လေဆိုတော့ဒါပေမဲ့ဒီကနေ့ဒေါန်ဆန်းစုကြည်ရဲ့တင်ပြချက်မှာရောအဲ့ဒီကိစ္စကိုသူကာကွယ်တားဆီးဖို့ပြက်ကွက်တယ်ဆိုတဲ့ကိစ္စကိုဖြည့်ချင်းသွားတာမျိုးကပါလားရှင
်သူကတော့ဥပမာဆိုကြပါဆိုကြဟာ accountability လို့တုံးသွားတယ်တာဝန်ရှိမှုကိုသူတို့လုပ်တယ်ဥပမာဆိုကြပါဆိုအင်းတယ်မှုကအင်းတယ်မှုမှာဆိုရင်ဟာဟိုတာဝန်ရှိတဲ့အဲ့တမန်ရရှိ၄ယောက်နဲ့စစ်သား9ယောက်ရေးယူတယ်။ဒါလူအလုံးပြည်ပဲ။သူတော့ရေးယူကြအောင်ဆောင်ပြီးတော့မှတစ်ဖက်ကထောင်စနစ်ထားလိုက်တယ်။ဆယ်လာအတွက်မှထုတ်ပြလိုက်တယ်။ဒါကတကယ်ယူတာမဟုတ်ပဲ။ဒါတာဝန်ရှိမှုတကယ်တော့ပေါ်ဆောင်တာမဟုတ်ဘူး။အများအမြင်ကောင်းအောင်လုပ်ပြတဲ့သဘောဖြစ်တယ်။နော်။ နောက်တစ်ခုကသူပြောသားတာပါလဲဆိုတော့ဒီ ship ဟိုပေါ့ဟို code မှာ share သုံးသွားရတယ်အဲ့ဒါကပါလဲဆိုတော့ဟိုကျွန်တော်ကြီးဖွင့်စီဝင်ချင်အောင်ဦးလေးပုံမှန293ခေါင်းရံပါတဲ့ ship ဆန်တရားရုံပြောတာအဲ့တော့ဟိုနောက်ကြီးဖွင့်စီဝင်ချင်အောင်ဦးလေးမှာပါတယ်အငင်းပွားလာရင်စကလုံးရငင်းပွားလာရင်မြန်မာစားအဓိကဖြစ်မြန်မာစားအဓိကဆိုရင် ship ဆန်တရားရုံဆိုတော့ဘာသာပြန်တဲ့အခါမှာ military tribunal လို့ပြန်ရတယ်ကျွန်တော်ညဖွဲ့စည်းဝင်ချင်အောင်လေပုံမှန်293ခောက်ကြီးမှာဟိုကကြာ code marshal လို့ပြန်လာတယ်အဲ့ဒါကိုဒေါန်စန်းစုကြည်လိုက်ပြီးတော့မှ code marshal ပြောသွားတယ်တကယ်တော့ code marshal နဲ့ ship sense တရားရုံလုံးဝခြားလာတယ် code marshal ကတပ်တွင်းတရားရုံဖြစ်တယ်ဟိုမှာတပ်တွင်းမှာကသူ့ရဲ့ရဲဘော်တွေကအမိတ်မလာကံဘူးတော့လက်နက်တွေစုံပြီးထွက်ပြေးသွားတယ်သူ့ပြေးထားတဲ့နေရာမှာမနေဘူးတပ်တွင်းမှာပြန်ထမ်းထားတဲ့ဥတွေကိုသူတို့ကသူချိုးပေါက်တဲ့ကိစ္စကို code marshal နဲ့ရှင်းရတာအဲ့တော့စစ်သားရရတားပေါ်မှာကျူးလွန်နေရက်ဆက်တဲ့ crime တွေကိုသူတို့ code marshal ပဲတွတ်ဆိတ်ခွင့်မရှိဘူးအဲ့တော့အဲ့ဒါကိုတွတ်ဆိတ်ခွင့်မရှိတာကို code marshal နဲ့စစ်တာကိုပဲတရားဝင်တဲ့သဘောမျိုးနဲ့ဒေါ်စန်းစုကြည်ခုခံသွားတာဟာတကယ်တော့ရှေ့လာလာတိကမကောင်းဘာကြောင့်လဲဆိုတော့ကျန်တဲ့တိုင်းသားလူတို့တွေပေါ်မှာဥပမာပြောကျွန်တော်ရှမ်းပြည်နယ်မှာဖြစ်တယ်ကချင်ပြည်နယ်မှာဖြစ်တယ်ဟာလားအခုကိုပါကြီးတည်ဆိုရင်ကရင်ပြည်နယ်မှာဖြစ်တာလေအဲ့ဒါတွေကိုဟာလားဟိုရက်ပစ်ဆိုင်တရားဝင်တင်မယ်နဲ့ code marshal နဲ့စစ်တာကိုတရားဝင်တဲ့ဘောလက်ခံသွားတာဟာဒူဝင်ညာသာမကဘင်းနဲ့ကျန်တဲ့တိုင်းရင်းသားတွေမှာကြီးကြီးမားမားစိုးရိမ်ကြတယ်ဖြစ်သွားပါတယ်
။ဟုတ်ကဲ့ပါဦးအောင်ထွန်းရှင်နောက်တစ်ခုကဒီမြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေလျှောက်ထားတဲ့ကိစ္စပေါ့လေအဲ့ဒီမှာဒီ jurisdiction ဒီ ICJ တရားရုံးရဲ့တရားစီရင်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းလျှောက်ထားချက်တွေရှိတယ်ဆိုတော့မြန်မာဘက်ကတော့အခုဒီလိုမျိုးသူတို့တရားစွဲတာတရားစီရင်ပိုင်ခွင့်မရှိဘူးဆိုပြီးတော့အခုဒီလိုလက်ရှိကြားနာမှုကိုတော့မှမလုပ်သင့်ဘူးဆိုပြီးတော့ကန့်ကွက်ပါတယ်အဲ့ဒါကိုဦးအောင်ထွန်းအနေနဲ့ဘယ်လိုမြင်လဲရှင
့်ဒီလိုကဘာမြန်မာကဂျီနိုဆိုက်ကွန်ဗင်းရှင်းကို reservation လုပ်တာပါဘူးဆိုတော့ခြံနှက်ထားချွင်းချန်တာပုံမှန်တစ်ခုရှိတယ်ပုံမှန်6နဲ့ပုံမှန်8ဖြစ်တယ်အဲ့ဒါရမြန်မာနိုင်ငံမှာတော်တော်မရှိဘူးတချို့ကထူးထူးသွားတယ်เนาะအထူးသဖြင့်ပုံမှန်6ကိုတော့ဖြင့် reservation လုပ်မထားဘူးဒါကြောင့် ICJ မှာစီမံခွင့်ရှိတယ်ဆိုပြီးတော့မှကမ်ဘီယာဘက်ကတင်တယ်အဲ့တော့ကမ်ဘီယာဘက်ကတင်တဲ့အချက်ကိုမြန်မာဘက်ကရှိနေမြန်မာနိုင်ငံဘက်ကရှိနေဒီခုကတော့ dispute ဆိုခံသွားရတယ်ကျေစုကပါလဲဆိုတော့ဒီအငင်းပွားပါပေါ့ဆိုတော့ဂမ်ဘီယာနဲ့မြန်မာနိုင်ငံကြားထဲမှာဂျီနိုဆိုက်ကွန်ဗင်းရှင်းကိုမြန်မာနိုင်ငံကချိုးဖောက်လိုက်တာကြောင့်မလို့ဂမ်ဘီယာနဲ့တိုက်အငင်းပွားတာမရှိဘူးဂမ်ဘီယာကနစ်နာသွားတယ်လို့မဟုတ်ဘူးเนาะတကယ်တော့ဆွဲချင်းဆွဲလို့ရှိရင်ဟာလား UNC ကဆွဲရမယ်เนาะနောက်တစ်ခါဂမ်ဘီယာကသူနစ်နာသွားတယ်သူနဲ့အငင်းပွားတယ်ဆိုတာကိုဟိုတိတိကျထုတ်ဖို့ပြောတာမရှိဘူးเนาะဒါကြောင့်ICJ မှာစီမံမှမရှိဘူးဒီလိုပြောတာဖြစ်တယ်ဟုတ်တော့ကျွန်တော်မှတ်မိသလောက်တော့ပြီးခဲ့ရက်ကဂမ်ဘီယာတင်သွားတဲ့ထဲထဲမှာဂမ်ဘီယာနဲ့နိုင်ငံကြားထဲမှာအငင်းပွားမှုရှိတယ်ဆိုတဲ့ဘောမျိုးကိုသူတို့ကကုလသမဂ္ဂအစည်းအဝေးတွေမှာဘယ်လိုတင်ပြတယ်ဘယ်နည်းကတင်ပြတယ်ဘယ်သူကတင်ပြတယ်ဒီကိစ္စကိုယူဆောင်ပါဆိုမြန်မာကိုပြောတယ်အဲ့ဒီအချက်လက်တွေကိုတင်ပြသွားကြအောင်မှတ်မိတယ်
ဟုတ်ကဲ့ပါရှင့်ဦးအောင်ထွေးကျမတို့နောက်ဆုံးတစ်ချက်မေးချင်ပါတယ်အခုတော့ဒီမြန်မာဘက်ကရောဂမ်ဘီယာဘက်ကရောရှောက်ထားရပေါ့လေဆိုတော့အဲ့ဒီမှာအဲ့ဒီနှစ်ဖက်ရှောက်လဲချက်တွေဦးအောင်ထွေးသုံးသက်ခြင်းအဖြစ်ဘယ်ဘက်ကပိုခိုင်းလုံနေလို့ရောသုံးသက်နိုင်လဲကျမတို့စက္ကန့်30လောက်အချိန်ရပါတယ်ရှင
့်ဟောဒီလိုကအဲ့ဒါကတော့အဓိကမြန်မာဘက်ကခုခံသွားတဲ့ intent genocide intent ကိုဆိုတော့လူမျိုးတစ်ဖက်မှုကျူးလွန်နေရွေကျင်းနေကျူးလွန်တာဟုတ်တယ်လားမဟုတ်ဘူးလားဆိုတဲ့အပေါ်မှာတရားရုံးကဘယ်လိုဆုံးဖြတ်မလဲဆိုတာပဲကျွန်တော်တို့စောင့်ကြည့်ရမှာပဲအဲ့ဒါဘယ်ဘက်ကနေဆုံးဖြတ်မလဲဆိုတော့ကျွန်တော်တို့ပြောလို့မရဘူးဒါတရားရုံးလက်ထက်မှာပဲရှိတယ
်ဟုတ်ကဲ့ပါဆ
ရာဒါမှအပြင်ကြည့်မယ်ဆိုရင်တော့ဒီလောက်ကြီးမားတဲ့ပြင်းမှုကြီးကိုရွေကျင်းနေကျူးလွန်နေဆိုတာကတော့ကျွန်တော်မြင်သလောက်တော့ခုနဟာလားဒီလိုညာလူဘင်္ဂါလီလို့ခေါ်တာအစပါဗျာ
ဟုတ်ကဲ့ပါရှင့်ဦ
းဘင်္ဂါလီ
ဦးအောင်ထွေးကျမတို့အချိန်ပိုင်းအရဒီမှာပဲရရပါမယ်ဒါတော့ကျေးဇူးအများကြီးတင်ပါတယ်ရှင်ဥပဒေပညာရှင်ဦးအောင်ထူးဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လဲကတိပေးခဲ့တာပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဝန်ကလူခွင့်ရချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်ဘဲမျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလားဆိုတာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့
VOA ရဲ့ဖုန်းနံပါတ်1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။ပါဝင်နိုင်ဖို့အတွက်ကြိုတင်ဆက်သွယ်ဖို့ထပ်ပြီးတော့ပြောပြစီရှင်အခုတခါတော့ဒီဘက်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ကိုရန်နိုင်တင်ဆက်ထားပါရစေ။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ရုရှားနိုင်ငံကတော့2020အိုလံပစ်အားကစားပြိုင်ပွဲအပါအဝင်နိုင်ငံတကာအားကစားပြိုင်ပွဲတွေကနေလင်းနစ်ထုတ်ပယ်လိုက်ပါပြီ sorry မှာစနေနေ့ကထိုးသက်ခဲ့တဲ့ကမ္ဘာ heavyweight champion တရဖူလူပွဲမှာတော့ဗြိတိန်ကအန်သိုနီဂျော့ရှွာကအနိုင်ရပြီးတော့ဒုတိယအကြိမ် heavyweight champion ဖြစ်လာပါတယ်ဒန်မတ်နိုင်ငံကကမ္ဘာစင်တစ်တင်းနစ်ကစားသမားဟောင်း Caroline Wozniacki ကတော့အချာခင်မှာတင်းနစ်ပြိုင်ပွဲတွေကနေအနားယူတော့မယ်ဆိုပြီးတော့ကြီးညာလိုက်ပါပြီဒီလိုအားကစားသတင်းတွေနဲ့အတူ Premier League နဲ့ Philippine Sea Game ဘက်ကသတင်းတွေကိုအခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာရုရှားနိုင်ငံကတော့ Olympic ပြိုင်ပွဲပါဝင်နိုင်ငံကအားကစားပြိုင်ပွဲတွေကနေ၄နှစ်ထုတ်ဖယ်လိုက်ပါပြီရုရှားနိုင်ငံဟာတားမြစ်ဆီသုံးဆမှုနဲ့ပတ်သက်ပြီးတော့ထွက်ပေါ်လာတဲ့ရလဒ်တွေကိုအမှန်တိုင်းမဖော်ပြဘဲလူသလိုလိမ်ညာဖော်ပြခဲ့တာကြောင့်ကမ္ဘာတားမြစ်ဆီသုံးဆမှုတိုက်ဖြတ်ရေးအေဂျင်စီ Water ကရုရှားနိုင်ငံကိုအခုလိုအရေးယူလိုက်တာဖြစ်တဲ့ဆိုပြီးတော့ TASS သတင်းဌာနကဖော်ပြပါတယ်ရုရှားဟာသူတို့အားကစားသမားတွေကိုစေးစစ်တဲ့အခါမှာတခွဲခန့်ကအဖြေတွေကိုအမှန်တိုင်းမပြဘဲလိန်ညာခဲ့တာနောက်တားမြစ်ဆီသုံးဆကြောင်တွေးရှိထားတဲ့စေးစစ်ချက်ရလဒ်တွေကိုဖျက်ထားတာတွေကြောင့် Water အမှုဆောင်ကော်မတီကဆွစ်ဇာလန်နိုင်ငံလော့ဆန်မြို့မှာဒီဇင်ဘာ9ရက်နေ့ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒါကြောင့်ရုရှားနိုင်ငံအနေနဲ့2020 Olympic ပြိုင်ပွဲ2022ကာတာကမ္ဘာဖလားတွေအပါအဝင်တခြားနိုင်ငံကအားကစားပြိုင်ပွဲတွေကနေ၄နှစ်ထုတ်ပယ်ခံလိုက်ရတာဖြစ်ပါတယ်ခင်ဗျာ Philippine နိုင်ငံမှာကျင်းပနေတဲ့ရှီတောင်အာရှအားကစားပြိုင်ပွဲမှာတော့မြို့သမီး Volleyball Final မှာ Thai မြို့သမီးအသင်းက Vietnam မြို့သမီးအသင်းကို25-15 25-15 25-16 နဲ့3ပွဲပြတ်နဲ့နိုင်ရပြီးတော့ရွှေစစ်ရသွားပါတယ်တတိယနေရာလူပွဲမှာတော့ Indonesia က Philippine ကို3ပွဲ2ပွဲနဲ့နိုင်ပြီးတော့ကြီးတစိရသွားပါတယ်ဒီသမား9ရက်နေ့ထိစုရရှိမှုအနေထားမှာတော့အင်ရှင်ဖိလစ်ပိုင်ကရွှေ138ခုနဲ့ပထမထိုင်းကရွှေ84ခုနဲ့ဒုတိယဗီယက်နမ်ကရွှေ89ခုနဲ့တတိယနေရာမှာရှိနေပြီးတော့မြန်မာနိုင်ငံကတော့ရွှေ3ခုနဲ့18နေရာမှာရှိနေပါတယ်ခင်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့ Manchester United Spurs နဲ့ Liverpool အသင်းတွေအနိုင်ရပြီးတော့ Man City နဲ့ Chelsea တို့ရှုံးသွားပါတယ်စနေနေ့ကပွဲစဉ်တွေမှာတော့ Tottenham Hotspur က Burnley ကို5ဂိုးကိုမရှိနဲ့နိုင်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလိုဘူးကိုရှုံးလို့နီးပြဖြုတ်ခံလာတဲ့ Everton ကလည်းဒီတစ်ပတ်မှာတော့ Chelsea ကို3-2နဲ့နိုင်သွားခဲ့ပါတယ်။ဒါပြင်လိုဘူးကလည်းဘုံမောက်ကိုအဝေးခွင့်မှာ3-2မရှိနဲ့နိုင်သွားပါတယ်။ဒီတစ်ပတ်မှာဘောလုံးပရိသတ်တွေအတော်များများစောင့်ကြည့်ခဲ့ကြတာကတော့ Champion Man City နဲ့ Man U ရဲ့ Manchester Derby ပါ။ Asian Man City ကဘောလုံးပိုင်ဆိုင်မှုကိုအသာပေးကစားပြီး Man U တင်းကတော့ခံစစ်ကိုအားပြုပြီးတော့တံပြန်တိုက်စစ်နဲ့ကစားကြပြီးမဲ့ Man U တင်းက Man City ကိုပို့ပြီးတော့ချိန်ကျောက်ကစားနိုင်ခဲ့တယ်လို့ဂိုးတွေလည်းအရင်သွင်းနိုင်ခဲ့ပါတယ်။မန်ယူအတွက်ပထမဂိုးကို Rashford က penalty ကနေတွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့ Martial ကတွင်းခဲ့တာပါ Man City ကဒုတိယပိုင်းပြီးကနေမှ Otamendi တဂိုးပြန်သွင်းပြီးခြေပါဂိုးရဖို့ကြိုးစားခဲ့ပေမဲ့ Man U နောက်တန်းနဲ့ဂိုးသမားစဉ့်ညက်ခံကာကွယ်သွားတဲ့အတွက် Man U က Man City ကိုဝေးခွင့်မှာ2-2နဲ့နိုင်သွားပါတယ်။၃ရက်အတွင်းမှာ Spurs နဲ့ Man City နှစ်သင်းကိုနိုင်လိုက်တဲ့အပေါ်မှာ Man U နီးပြဆိုးရှားကတော့အသင်းသားတွေရဲ့ကြံ့ခိုင်မှုကိုချီးကျူးသွားပါတယ်
We don't have the amount of recovery that these two teams have had. We've suffered through, but seriously, them 24 hours.
Spain ကစားပြီးတော့၃ရက်အတွင်းမှာပဲ Man City ထက်ကစားရပါတယ်။ကျွန်တော်တို့သူတို့တွေလောက်နားချိန်မရခဲ့ပါဘူး။တရက်လောက်နားချိန်ရော့တော့အတော်လေးခံရပြီးတော့ခတ်ပါတယ်။အတော်လေးခံရပြီးခတ်ပါတယ်။သူတို့ကစားတဲ့ကစားအားကိုကြည့်လို့ရှိရင်တရက်စုတလောက်ကွာပါတယ်။ပူနာရတဲ့လူကအသာစီးရပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ကြည်နပ်ပါတယ်။ကျွန်တော်တို့ကစားတာတကယ့် Manchester United အသင်းနဲ့တူပြီးတော့ဒါကကျွန်တော်တို့အတွက်အားရစရာအကောင်းဆုံးချက်ပါ
။ Man City နီးပြ Guardiola ကတော့ဒီပွဲရှုံးတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ I like my team how they play. We concede a little bit more.
ကျွန်တော်တို့အသင်းကစားပုံကိုကြိုက်ပါတယ်။ဒါပေမဲ့ပုံမှန်အတိုင်းမဟုတ်ပဲကျွန်တော်တို့ဂိုးပိုပေးရပါတယ်။သူတို့တံပြန်တိုက်စစ်နဲ့ကစားမယ်ဆိုတာသိပါတယ်။ဒါပေမဲ့ Rashford, Martial နဲ့ James တို့သုံးယောက်က မြန်တော့ထိန်းချုပ်ရခက်ပါတယ်ဒါပေမဲ့ရေဘူးကပြောရင်တော့ကျွန်တော်တို့ကစားပုံတိုင်းကစားခဲ့ပြီးသူတို့ကိုဖိကစားနိုင်ခဲ့ပါတယ်ဒါပေမဲ့ဂိုးရအောင်မသွင်းနိုင်ခဲ့လို့တော့ရှုံးသွားတာပ
ါမန်စီးတီးဟာဒီပွဲရှုံးလိုက်တဲ့အတွက်ဇယားထိတ်ကလီဗာပူးနဲ့ဆလီမပြတ်သွားပါတယ်ဂွာဒီယိုလာကတော့သူ့အသင်းမှာလိုအပ်ချက်တွေရှိနေပြီးတော့မန်စီးတီးအနေနဲ့အခုလောလောဆယ်မှာဥရောပကထိတ်တန့်အသင်းတွေကိုမရှင်းနိုင်တော့ဘူးဆိုပြီးတော့လည်းပြောလိုက်ပါတယ်ဆိုတော့လာမယ့်ဇန်နဝါရီမှာကစားသမားအသစ်တွေထပ်ဝယ်မလားဆိုတာကတော့စဉ်းစားစရာဖြစ်လာနေပါတယ်တနင်္ဂနွေနေ့ကပွဲတွေမှာတော့ Leicester က Aston Villa ကို 4-2 နဲ့နိုင်သွားတာကြောင့်38မှတ်နဲ့ဒုတိယနေရာမှာဆက်ရှိနေပြီးတော့ Man U ကတော့အဆင့်5ကိုရောက်လာခဲ့ပါတယ်ခင်ဗျာ။ကမ္ဘာ Heavyweight လက်ဝဲပြိုင်ပွဲတွေမှာတော့ Britain နိုင်ငံက Anthony Joshua ကလက်ရှိ Champion ကိုအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ IBF, WBA နဲ့ WBO တို့ရဲ့ Champion တရဖူလူပွဲတွေကို Saudi Arabia နိုင်ငံမှာပြီးခဲ့စနေနေ့ကထိုးသက်ခဲ့ကြပြီးတော့ Champion Mexico နယ်ပွား American နိုင်ငံသား Andy Ruiz Jr. နဲ့ Britain ကအန်တိုနီဂျော်ရှွာတို့မကြည်ပွဲထိုးသက်ကြတာမှာဂျော်ရှွာကအနိုင်ရပြီးတော့ heavyweight champion တရဖူကိုဒုတိယအကြိမ်ရသွားခဲ့ပါတယ်ဒီပွဲမှာဒိုင်း3ယောက်စလုံးကတော့ဂျော်ရှွာကိုတညီတညွတ်ထက်အနိုင်ပေးခဲ့ကြတာပါအန်ဒီရူးစ်ဂျူနီယာကတော့ဒီပွဲမှာသူရှုံးရတာဟာသူ့ရဲ့ကိုယ်အလေးချိန်တက်နေတာကလည်းအကြောင်းတစ်ခုဖြစ်တယ်ဆိုပြီးတော့ပွဲပြီးမှပြောပါတယ်ဒီပွဲနိုင်လိုက်တာကြောင့်ဂျော်ရှွာဟာ IBF WBA နဲ့ WBO တို့ရဲ့ကမ္ဘာချန်ပီယံဖြစ်လာခဲ့ပြီးတော့heavyweight champion ဘွဲ့တွေကိုဒုတိယအကြိမ်ရလိုက်တာဖြစ်ပါတယ်ခင်ဗျာ Denmark နိုင်ငံကကမ္ဘာအဆင့်တက်နစ်ကစားသမားဟောင်း Caroline Wozniacki ကတော့တက်နစ်ပြိုင်ပွဲတွေကနေအနားယူရမယ်ဆိုပြီးတော့ကြေညာလိုက်ပါပြီလာမယ့် January လမှာကျင်းပမယ့် Australian Open တက်နစ်ပြိုင်ပွဲအဖြစ်မှာသူ့အနေနဲ့တက်နစ်ကစားတာကနေအနားယူရမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ် Wozniacki ဟာအသက်29နှစ်သာရှိသေးတဲ့အတွက်သူအနားယူမယ်ဆိုတဲ့အပေါ်မှာဘာကြောင့်လဲဆိုပြီးတော့မေးခွန်းတွေလည်းထွက်နေပါတယ်ဒါမဲ့လေဝော့စနီယက်ကီကတော့သူ့အနေနဲ့ကျန်းမာရေးကြောင့်တက်နစ်ကစားတာကနေအနားယူမှာမဟုတ်ပဲတခြားစိန်ခေါ်မှုတွေကိုရင်ဆိုင်သွားဖို့အတွက်အနားယူတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဝော့စနီယက်ကီက2018တုန်းက Australian Open ကိုအနိုင်ရခဲ့ပြီးတော့ဒါဟာသူမရဲ့တခုတည်းသော Grand Slam Champion ဆုဖလားလည်းဖြစ်ပါတယ်အသက်15နှစ်အရွယ်ကလေးကကြီးစားတက်နစ်ပြိုင်ပွဲတွေကိုဝင်ကစားခဲ့ပြီးတော့ WTA ဆုဖလားအကြိမ်30နဲ့ Grand Slam တစ်ကြိမ်ရခဲ့တာပါဒါပြင်အိုလံပစ်ပြိုင်ပွဲကို3ကြိမ်ဝင်ပြိုင်ခဲ့ပြီးတော့ကမ္ဘာအဆင့်တက်နေရာမှာသတင်းပတ်ပေါင်း82ပတ်ကြာရပ်တည်ခဲ့တာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားအစီအစဉ်ဖြစ်ပါရဲ့ရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့သတင်းတွေအပြင်အပတ်စဉ်အစီအစဉ်တွေကို bambis.voanews.com မှာအသံနဲ့ရောစာသားနဲ့ပါဖော်ပြပေးပါရဲ့ရှင်။VOA မြန်မာပိုင်းကနေနောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မယ်ရှင်
။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံကတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီကနေ့ပဲပြောလိုက်ပါတယ်။မြန်မာလူညုံရေးတပ်ဖွဲ့တွေအနေနဲ့စစ်စင်ရေးတွေအတွင်းလူခွေချိုးဖောက်မှုတွေကျွလွန်ခဲ့တယ်ဆိုတာတင်ရှားရင်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးလုံးတပ်ဖြတ်မှုတားဆီးသဘောတူညီချက်အရအရေးယူလို့မရတဲ့အကြောင်းဒေါ်ဆန်းစုကြည်ကပြောဆိုခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေကျွလွန်ခဲ့ရင်လက်ရှိမြန်မာနိုင်ငံရဲ့ဥပဒေနဲ့အညီအရေးယူသွားမှာဖြစ်တဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကကတိပြုပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပြောဆိုလိုက်တဲ့အပေါ်မှာတော့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေနဲ့အကူအညီပေးအဖွဲ့တွေကဝေဖန်လိုက်ကြပါတယ်လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့ Director 2ဖြစ်တဲ့ Nicholas Bucketling ကတော့ Ranger တွေပေါ်ကျွလွန်တဲ့ကြီးလေးတဲ့ရာဇဝတ်မှုတွေရဲ့အတိုင်းအတာကိုရှော့ပေါ်ပြောဆိုတာအန္တရာယ်ကြီးမားတဲ့လုပ်ရပ်ဖြစ်တယ်ဆိုပြီးဒီကနေ့ပဲကြီးညာရက်ထုတ်ပြန်ပြောဆိုလိုက်တာပါအကူအညီပေးအဖွဲ့ Save the Children ရဲ့လူသားချင်းစာနာမှုဆိုင်ရာ Director George Graham ကလည်းလွတ်မြောက်လာသူတွေကိုသူတို့ဘက်ကမင်းမြန်စုံစမ်းထားတာတွေကုလသမဂ္ဂရဲ့စုံစမ်းစုဆောင်းထားတဲ့ထောက်ထားတွေကိုပြစ်ပယ်ခဲ့တဲ့လုပ်ရပ်ဖြစ်နေကြီးညာရက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဗြိတိန်ခြေဆိုင်နိုင်ငံကအကူအညီပေးအဖွဲ့ Oxfam ကလည်း Ranger တွေနဲ့တခြားလူခွင့်ရေးချုပ်ပေါက်ခံရတဲ့တိုင်းသားတွေအတွက်တရားမျှတမှုရရှိဖို့နဲ့အကောက်အွယ်ပေးနိုင်မှုအရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ
်နိုင်ငံကသတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကြီးညာပေးခဲ့တာပါရှင်ဒီကနေ့ဗုဒ္ဓဟူးနေ့ညဘက်အစီအစဉ်ထုတ်လွှင့်မှုကမခွာညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dexter Wanderer ဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင် bambis@voanews.com ကို email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ကြပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျန်းမာစိတ်ချမ်းသာပါစေ။ကျမဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.